to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် PO American တန်ရဲ့2019ခုနှစ်မလ29ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် PO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရီးယားတရုတ်ကိုပြီးခဲ့တဲ့လရဲ့ဝင်ရောက်စီးနှင်းပြီးချက်လက်တွေရယူသွားခဲ့သူ10ဦးကိုပြန်လည်လွှတ်ပြောင်းပေးဖို့စပိန်နိုင်ငံကအမေရိကန်ကိုတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံကအဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖော်တိုက်ပါတီကပါတီငယ်နဲ့ပူးပေါင်းပြီးအစိုးရစစ်ဖွဲ့နိုင်တော့မယ်လို့ပြောလိုက်ပါတယ်။ဒီလိုခေတ်ကျရောက်နိုင်ငံတကာနဲ့ဒေသရင်းစနစ်တွေကိုတော့နန်းလောင်နဲ့တူညီပြေးသွားမှာပါ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီကနေ့ရခိုင်ပြည်နယ်ကစစ်ရေးအခြေအနေဘယ်လိုရှိပါသလဲ။
အမြောက်ပါတော့10မိနစ်ဒီကျင်15မိနစ်ဒီကျင်ပြည်နေတာရှိပါတယ်။မြောင်ဦးရဲ့အစ်စ်ဖက်ကကြားရတယ်ဗျ။ဒုက္ခတွေစခန်း
ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ရဲ့ပြောပြခြင်းနဲ့အတူအပြည့်အစုံနားဆင်နိုင်ပါတယ်။ NLD ပါတီဌာနချုပ်မှာကျင်းပတဲ့84ကြိမ်မြောက်ဖက်စစ်ဒေါ်လာရင်းနှီးအခမ်းအနားတခါနိုင်ငံတကာသတင်းလွှာတွေမှာတော့တရုတ်ကတည်ဆောက်နေတဲ့ပိုလန်မှာစီမံကိန်းတဲ့ဥရောပသမ္မတဝင်အီတလီနိုင်ငံပါဝင်လာတဲ့အပေါ်မှာတရုတ်ရဲ့ကုန်သွယ်ရေးကျဉ်းကပ်မှုတွေအကြောင်းသုံးသပ်ချက်ဒုက္ခတွေတွေဝင်လာမဆဲဖြစ်နေတာကြောင့်အင်ရှင်တီအီဂျစ်နိုင်ငံဝင်ထုတ်ဝင်ပို့ဖြစ်နေတဲ့အခြေအနေနဲ့အတူအော်စကာဆုရသွားတဲ့မှတ်တမ်းရုပ်ရှင်တကားအကြောင်းကိုလည်းနားဆင်ကြရမှာပါ။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင်
။မြန်မာ့ရောကမြောက်ကိုရီးယားတန်ယုံကိုပြီးခဲ့လာတဲ့အတင်းဝင်ရောက်စီးနှင်းပြီးချက်လက်တွေရယူခဲ့ပြီးနောက်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဗျူ FBI ကိုပြေးပို့ဖို့ကြိုးစားခဲ့သူတွေဖြစ်လူ10ဦးကိုပြန်လည်လွှတ်ပြောင်းပေးဖို့စပိန်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကစီးနှင်းမှုနောက်ပိုင်းတန်လျာရှိသူ10ဦးစလုံးကအမေရိကန်ကိုထွက်ပြေးသွားပြီလို့ယုံကြည်ရတဲ့အကြောင်းလဲစပိန်တရားစီရင်ရေးကပြောပါတယ်။ဒီလူတွေဟာရာဇဝတ်ကိုင်းဝင်နေကျူးကျော်ဝင်ရောက်သူတွေဖောက်ထွန်းသမားတွေတက်ခိုက်ချင်းကျောက်သူတွေဖြစ်နေတယ်ပြောဆိုလိုက်တာပါ။ဆွဆွဲခံရသူတွေကိုနေရာပြန်ဖို့ခံရပြီးအေးအေးယူဖြစ်ပြီးခံရမယ်ဆိုရင်တော့အမြင့်ဆုံးထောင်နဲ့30အထိကြာခံရနိုင်ပါတယ်။တန်ရင်းကိုစီးနှင်းခဲ့သူတွေကတော့မြောက်ကိုရီးယားလူမျိုးကြီးကျိုးပန်းနေတဲ့လူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်နေပြောဆိုထားကြတာပါ။ဖွဲ့ရဲ့ website မှာလည်းမြို့မျိုးကလှုပ်ရှားမှုကအရေးပေါ်လူဝဲချက်ရလုပ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။သူတို့ကိုတန်ရင်းနဲ့ဖိတ်ခေါ်ခံခဲ့ရပြီးတင်းနေမှာပြောနေတယ်လို့မဟုတ်ပဲဘယ်သူမှပစ္စတိကိုပိတ်ထားတာမျိုးရဲနဲ့တံမျိုးမရှိဘူး။အရှေ့စပိန်နိုင်ငံကိုလေးစားမှုပြသတဲ့အနေနဲ့လက်နက်သုံးပြတာမရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။တန်ရင်းမှာရှိတဲ့သူတွေကိုကုန်သစ်ခံနဲ့ညီဆက်ဆံခဲ့ကြောင်းလည်းပြောဆိုထားပါတယ်။စုစုံရှိတဲ့ချက်လက်တွေကို FBI ထံပေးရခဲ့တယ်လို့လည်းပြောဆိုထားတာပါ။ FBI ကတော့ဒီပြောဆိုချက်ကိုအတိအမြစ်ပြုသူလို့ညှင်းဆန်တာမျိုးလည်းမရှိပါဘူး
။အိန္ဒိယနိုင်ငံကကျိုးလို့ဖြတ်မစ္စိုက်တုံးတစ်စင်းကိုအာကာသထံမှအောင်မြင်စွာစမ်းသပ်ပစ်ချနိုင်ခဲ့တဲ့အတွက်ဂျာဟာအာကာသဆိုင်ရာအစီအစဉ်တွေထက်ကအောင်မြင်မှုကြီးတရားဖြစ်တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါရယ်။ကမ္ဘာလေတူအပေါ်ဘက်ကီလိုမီတာ300အကွာကမ္ဘာပတ်လမ်းညောင်တဲ့ကကျိုးလို့တစ်စင်းကိုသိပ္ပံပညာရှင်တွေချက်စီပြနိုင်ခဲ့တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကမြို့မြင်တန်ကြားကနေနိုင်ငံကိုပြောတဲ့မင်္ဂလာမှာထည့်သွင်းပြောဆိုတော့ပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်တရုတ်နဲ့ရုရှားတို့လိုပဲအာကာသမှာဩဇာကြီးလာတဲ့နိုင်ငံတစ်ခုဖြစ်သွားပြီလို့လည်းဝန်ကြီးချုပ်မိုဒီကပြောပါရယ်။အာကာသခေတ်အစောပိုင်းကာလတွေမှာအမေရိကန်နိုင်ငံနဲ့အရင်ကဆိုဗီယက်ယူနီယံတို့ကရာဂျူရုထဲမှာစံတမ်းမှုတွေလုပ်နိုင်ခဲ့တာပါ။1985ခုနှစ်မှာအမေရိကန်နိုင်ငံကဂျူရုတစ်စင်းကိုအောင်မြင်စွာပစ်ချနိုင်ခဲ့ပြီးတရုတ်ကတော့2000ခုနှစ်မှာအောင်မြင်မှုရခဲ့တာပါ။ဒီကနေ့ပေါ်လူနေ့မှာစံတက်ခဲ့တဲ့ဒီလိုရကနိုင်ငံတကာသဘောတူညီမှုတစ်ခုတည်းလေးကိုမှချိုးဖောက်ခဲ့တာမရှိဘူးလို့ဝန်ကြီးချုပ်မိုဒီကပြောပါရယ်။ဒီစံတမ်းမှုဟာနိုင်ငံတော်လုံခြုံရေးတသက်အတွက်ရည်ရွယ်ပြီးတော့လုပ်ကိုင်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါရယ်။
အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်မှာပြဋ္ဌာန်းထားတဲ့ကုန်ကျစရိတ်သက်သာရေးကျန်းမာရေးဆက်ရှောက်မှုဥပဒေတစ်ခုလုံးကိုသမ္မတဒေါ်နယ်ထရန့်ဆွေးရကပြည့်ပြည့်နိုင်မှုကြိုးပမ်းနေပြီးဒီမိုကရက်တစ်ဘက်ကလည်း2010ပြည့်နှစ်ခွဲကရှိလာခဲ့တဲ့ဥပဒေကိုပုံမခိုင်မာအောင်ကြိုးပမ်းလာနေတာကြောင့်အမေရိကန်နိုင်ငံရေးလောကမှာအများအာရုံစိုက်ချကိစ္စတစ်ခုဖြစ်လာနေပါတယ်။လက်ရှိဥပဒေအရကျန်းမာရေးအာမခံမရှိတဲ့သူတွေကိုတန်ရိုက်တာဖွဲ့စည်းပုံချိတဲ့ဥပဒေပါအခွင့်အရေးကိုချိုးဖောက်ရောက်တဲ့အကြောင်းပြည်သူတရားရုံးတစ်ခုကဆုံးဖြတ်ထားခဲ့တာလို့အမေရိကန်တရားရေးဌာနကလည်းတင်းလာနေကပဲထောက်ခံမှုပေးခဲ့တာပါ။လူရဲမဖြစ်မနေကျမရအမကထားဖို့သတ်မှတ်ထားတာလို့ပြီးခဲ့တဲ့နှစ်ထဲမှာပဲသမ္မတထရန့်ရီပူဘလစ်ကန်နေအများစုနဲ့ထိချုပ်ခဲ့တဲ့အောက်လွှတ်တော်ကပြစ်ပစ်ထားပါတယ်သမ္မတထရန့်ဆွေးရတော့ဥပဒေတစ်ခုလုံးပြစ်ပစ်ဖို့မဟုတ်ပဲတချို့အစိတ်ပိုင်းတွေကိုဖျက်ဖို့အစောအိမ်မှာပြောဆိုထားပါသမ္မတထရန့်ကတော့ရီပူဘလစ်ကန်ပါတီကကျမရဆက်ရှောက်မှုကိုဦးစားပေးရပါတီတစ်ခုဖြစ်စေရမယ်လို့လည်းတွစ်တာလူမှုကွန်ရက်ကနေပြောဆိုထားပါတယ်ကလေးတော်လူနေစုဒီမိုကရက်ကောင်းဆောင်ချက်ရှိမှာကတော့ကျမ်းမာရေးဆက်ရှောက်မှုကိစ္စကိုခံတွေ့ဖို့ဆန္ဒရှိတဲ့အကြောင်းပြောဆိုထားပါရဲ့
အမေရိကန်ပြည်ထောင်စုသဝန်တွင်းထွက်လောင်းစာအသုံးပြုမှုကိုလုံးဝပြောင်းလဲဖို့ရည်ရွယ်ထားတဲ့ The Green New Deal လို့ခေါ်တဲ့ Democrat Party ဘက်ကအဆိုပြုတဲ့ဥပဒေကြံကို Republican ဦးဆ ောင်တဲ့အထက်လွှတ်တော်ကအင်္ဂါနေ့ညကမဲနေပေးချလိုက်ပါတယ်။မူကျန်းကို Republican အမှတ်59ဦးစလုံးကကန့်ကွက်ခဲ့တာပါ။ Democrat တွေကတော့ဒီလောက်ရဟာ Republican တွေရဲ့ဟန်ပြမဲပေးမှုသာဖြစ်တယ်လို့ဝေဖန်ပြီးမဲခွဲတဲ့အထက်မှာပါဝင်ကြပါဦး။မဖြစ်မနေလိုက်တာပေါ့မလို့တဲ့ The Green New Deal ဥပဒေမူကျန်းဟာ American ပြည်ထောင်စုအတွင်း Twin Threat လောင်စာရိတ်ဖြစ်တဲ့လောင်စာဆီသဘာဝတန်ငွေနဲ့ကြောင်မီသွဲတွေကိုတုံ့ဆဲမှုအဆုံးသတ်ပြီးနှိစွမ်းအင်နဲ့လေစွမ်းအင်လိုပြန်ပြင်းနေစွမ်းအင်တွေပြောင်းလဲသုံးဖို့အဆိုပြုထားတာပါ။အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ကတော့ဒီမူကျန်းဟာ American စီးပွားရေးတစ်ခုလုံးကိုပြောင်းလဲပြစ်ချင်တဲ့တည်ယူတန်း Socialist မားတွေရဲ့လုပ်ရဖြစ်တယ်လို့အလောက်ကိုင်းနဲ့တန်းနဲ့ချီတိုက်ခဲ့ပြီးစွမ်းအင်အတွက်ကုန်ကျစရိတ်တွေတိုးတက်သွားလိမ့်မယ်လို့ပြောပါတယ်။ Democrat ဘက်ကအဆိုပြုတဲ့ The Green New Deal ကိုဥရယာသိပြောင်းလဲမှုတက်ဖြစ်ရေးဆရာဥပဒေကြောင့်ကို Republican ထက်လွှတ်တော်အမတ် Mike Lee ကကတ်တုံးပုံနဲ့လောင်ပြောင်းပြောဆိုခဲ့တာကြောင့် Democratic ဘက်ကပြန်လဲဝေဖန်ခဲ့ပါတယ်။ကမ္ဘာမြေရှင်တန်ရက်တည်ရေးကိုရည်စရာဖြစ်တဲ့ဘောရာပြောဆိုတဲ့အတွက်နိုင်ငံရေးအရာပြန်ပေးဆက်ရလိမ့်မယ်ဆိုပြီးသတိပေးပြောဆိုပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းနံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီလိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်ဒူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။တနင်္ဂနွေကအဓိကတက်ကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ပူအတိုက်ပါတီဟာပါတီငယ်6ခုနဲ့ပူးပေါင်းပြီးအောက်လွှတ်တော်မှာနေရာအများစုနဲ့အစိုးရသိဖွဲ့နိုင်တော်မယ်လို့ပြောဆိုလိုက်ပါရယ်။ဒီနေ့ကနေ့ကတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာ900နဲ့အနည်းဆုံး255နေရာပေါ်နေရာရဲ့အကြောင်းပူအတိုက်ပါတီကဝန်ကြီးချုပ်တွေဖြစ်ယထာခံထားတဲ့ဆူရာလတ်ကီယူရာဖန်ကဒီနေ့ပဲဘန်ကောက်မြို့မှာကြီးညာလိုက်တာပါ။ဒီနေ့ကနေ့ထိရရှိထားတဲ့မေယာလက်တီအရာပူအတိုက်ပါတီက139နေရာနဲ့စစ်တပ်ကထောက်ခံမှုပေးထားတဲ့ဖလန်ပရာချလတ်ပါတီကတော့98နေရာရထားပါတယ်။ဒါပေမဲ့လည်းပြည်ဝင်မေယာလက်တွေထွက်ပေါ်လာတဲ့အခါပူအတိုက်ပါတီကလွတ်တော်နေရာအများစုနဲ့အနံ့ရခဲ့မယ်ဆိုရင်တော့မှစစ်ဆေးရကမူကြမ်းရေးဆွဲထားခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေသေးရအစိုးရကိုဦးဆောင်ဖွဲ့စည်းနိုင်မယ့်အခြေအနေရောမရှိပါဘူး။ခြေခံဥပဒေသေးရစစ်ဆေးရကရွေးချယ်ထားတဲ့ထက်လွှတ်တော်မှ250နဲ့အတူအောက်လွှတ်တော်ကိုယ်စားလှယ်900လောက်ကဝန်ကြီးချုပ်အထက်ကိုရွေးချယ်ကြမှာပါ။အစောပိုင်းမေယာလက်တီရပူအတိုက်ပါတီထက်မဲတာရနေတဲ့ဖလန်ပရာချလတ်ပါတီကအစိုးရတိဖွဲ့ခွင့်ရှိတဲ့အကြောင်းလေးပြောဆိုထားပါတယ်။ယူကော့ဘွဲမှာမတမာမှုတွေနဲ့မဲလည်မှုဆွဆွဲချက်တွေထွက်ပေါ်လာနေတဲ့အချိန်မှာပဲကနေဦးမဲရလက်တွေကိုတောက်ချနေမတိုင်ခင်ထုတ်ပြန်နေမှာမဟုတ်တဲ့အကြောင်းယူကော့ဘွဲကော်မရှင်ကကြေညာခဲ့တာပါ။လွန်ခဲ့တဲ့ယူကော့ဘွဲဆိုင်ရာအာရှခွင့်ရဲ့ ANFRE ကတော့မဲရလက်တွေကမမှန်ကန်တဲ့အချက်လက်တွေအကြီးအကျယ်တွေ့ရတဲ့အကြောင်းနဲ့ယူကော့ဘွဲမှာကော်မရှင်ဟာတမန်တမန်ကြောက်မဆောင်ရွက်နိုင်ခဲ့တဲ့အကြောင်းမနေ့ကပဲပြောဆိုထားပါတယ်။ယူကော့ဘွဲကော်မရှင်ကတော့အမားရွံ့နေရလူတွေရဲ့ချစ်ချော်မှုကြောင့်ဆိုပြီးပြောဆိုထားပါတယ်
။ဆိုက်ကလုန်းမုန်တိုင်းဤတိုင်းကြောင့်အကြီးအကျယ်ပျက်စီးသွားတဲ့မိုဇမ်ဘစ်နိုင်ငံမှာကာလာဝမ်ယောဂဘေးနဲ့ရင်ဆိုင်နေရပါတယ်။မုန်တိုင်းရောက်အကြီးအကျယ်ပျက်စီးသွားတဲ့အတွက်ဒေသခံတာဝန်ရှိသူတွေနဲ့ပြည်ပဆိုင်ရာလူမှုကွန်ရက်ရဲ့အဖွဲ့တွေကလည်းပူးပေါင်းလုပ်ကိုင်နေကြတာပါ။ကန်းချေမြို့ဖြစ်တဲ့ဘီရာမှာရေးကြောင့်ဖြစ်တဲ့ကုဆတ်ယောဂတွေ၅ဦးတွေ့ရတယ်လို့ဂျမားရဲ့အရာရှိသူကသတင်းထောက်သွင်းကိုဒီကနေ့ပြောပါရယ်။မိုဇမ်ဘစ်မာလဝီနဲ့ဇင်မာဝေနိုင်ငံတွေကိုပြေးခဲ့တဲ့တစ်ပတ်ကမုန်တိုင်းဝင်ရောက်ခဲ့ရမှာဒီမြို့ကထိခိုက်ပျက်စီးမှုအများဆုံးလည်းဖြစ်ခဲ့ပါရယ်။မြို့ရဲကရေးပေးဝင်ရင်းနဲ့မိန်လာစနစ်တွေလည်းပျက်စီးခဲ့ရတာပါ။ကလာဝမ်ယောဂဟာမတတ်တဲ့တောက်တုံးရင်းနဲ့မိန်လာစနစ်တွေကနေလာတဲ့ဘက်တီးရီးယားပိုးမွှားကြောင့်ဖြစ်ပွားရတာပါ။မုန်တိုင်းနဲ့တင်ခဲ့တဲ့အာဖရိကတိုက်ကနိုင်ငံ၃ခုစီကိုဖဏာရေးအကူအညီအများဆုံးပေးပို့ကြဖို့ကုလသမဂ္ဂအသွင်းဝင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းထားပါရယ်။မုန်တိုင်းနဲ့အဆိုးဆုံးခံခဲ့ရတဲ့မိုဇမ်ဘစ်နိုင်ငံအတွက်လာမယ့်၃လအတွင်းလိုအပ်နေတဲ့အမေရိကန်ဒေါ်လာ282တန်နီပါကိုချက်ချင်းပေးလို့ကြဖို့လဲကုလသမဂ္ဂကမြစ်တာရက်ခံထားပါရယ်။
အပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုအကြီးအကဲဟောင်းမန်ဟောင်းဝေကိုနိုင်ငံပိုင်ငွေအလွဲသုံးဆမှုအာဏာအလွဲသုံးဆမှုတွေနဲ့အရေးယူမယ့်အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။အင်တာပိုအကြီးအကဲဟောင်းကတော့ရင်းချုပ်ရှိရာဖြစ်တဲ့နိုင်ငံကနေဇာတိတရုတ်နိုင်ငံကိုပြန်ပြီးခဲ့တဲ့နှစ်စက်တင်ဘာလမှာပဲပျောက်ဆုံးသွားခဲ့တာပါ။နောက်ပိုင်းမှာတော့လက်ဆားမှုဆွဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းထားပြီးအင်တာပိုအကြီးအကဲတောင်းကနှုတ်ထွက်လိုက်ပြီးဖြစ်တဲ့အကြောင်းလည်းတရုတ်နိုင်ငံကကြေညာထားပါတယ်။အမျိုးသားပါတီရဲ့မူဝါဒတွေကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်လို့ဆုံးဖြတ်ချက်တွေကိုလိုက်နာမှုမရှိတဲ့အကြောင်းပါတီကထုတ်လိုက်တဲ့အကြောင်းလည်းဘိုးစီကန်ထက်သေးရေးကော်မရှင်ကဒီနေ့ပဲကြေညာလိုက်တာပါ။အင်တာပိုအကြီးအကဲဟောင်းကမိသားစုထက်ထန်းကြကြနေနိုင်အောင်နိုင်ငံပိုင်ငွေကြေးတွေကိုအလွဲသုံးစားလုပ်ခဲ့တယ်လို့ဇနီးဖြစ်သူအလို့ရဖို့သူ့ရာထူးအရှိန်ဟောင်းတုံးခဲ့တဲ့အကြောင်းလည်းဆွဆွဲခံထားရပါတယ်။ဇနီးဖြစ်သူ Grace Mann ကတော့ ခင်ဗျားပြည်သူတင်ညာဝင်ရအောင်တရားသူများရှိချင်းပြင်နဲ့တွေ့ဆုံမယ်ပြင်သစ်သမားအီမန်နျူအယ်မက်ခရွန်အနေနဲ့တိုက်တွန်းပေးဖို့အကူအညီတောင်းခံထားတယ်လို့ပြောပါတယ်တရားသူများရဲ့အချင်းပြေချက်ဆမှုတိုက်ပြေးရေးစီစဉ်တဲ့သစ္စာကံမဟုတ်သူတွေဖြစ်ယူဆခံရတဲ့ကွန်မြူနတီပါတီအကြီးအကဲတွေကိုဖယ်ရှားတဲ့အစီအစဉ်မှာတရားနိုင်ငံရဲ့လူညိုရေးဆိုင်ရာဒုတိယဝန်ကြီးတူဖြစ်နေတဲ့တာဝန်ယူထားသူအင်တာဗိုးအကြီးအကဲဟောင်းလည်းအေးအေးယူခံလိုက်ရတာပါအင်တာဗိုးအကြီးအကဲဖြစ်2016ခုနှစ်တုန်းကခန့်တဲ့အချိန်မှာတော့သူ့ရာထူးကိုအသုံးချပြီးပြပရောက်တရားနိုင်ငံသားအတက်ခံတွေကိုဖမ်းဆီးနေနေမှာဆိုရင်းနဲ့အတွက်လူခွင့်ရေးဖွဲ့ကကန့်ကွက်ခဲ့ပူပါတယ်
။ရှီမင်းနိုင်ငံအနောက်မြောက်ပိုင်းမှာစစ်တပ်ချေရန်အကူအညီပေးရေးအဖွဲ့ကထောက်ပံ့ထားတဲ့စီယုံတစ်ခုကိုမနေ့တုန်းကမီဆိုင်တုံးထိမှန်ရကကလေးလေးဦးအပါဝင်လူခွင့်ဦးတေဆုံးသွားပါတယ်။ဒီကြောင့်တိုက်ခတ်မှုကြောင့်ဆာဒါမျိုးအနေကကတ်တပ်စီယုံမှာလူ၈ဦးဒဏ်ရာရပြီးတော့နှစ်ဦးလည်းပျောက်ဆုံးနေပါတယ်။မီဆိုင်တုံးဟာစီယုံဝင်ဝအနေကဓာတ်ဆီဆိုင်ကိုထိမှန်ခဲ့ကြောင်းလည်းစစ်တပ်ချေရန်အဖွဲ့ကပြောဆိုခဲ့တာပါ။ရက်ဆက်ကြမ်းကြုတ်တဲ့တိုက်ခတ်မှုကြောင့်၃လုံးမီကြောင်းနဲ့လူနေထူထပ်တဲ့အရာကစီယုံတေယုံကိုဘသူဘဝမခွဲခြားပဲတိုက်ခတ်ခဲ့တဲ့အတွက်အပြစ်မဲ့ကလေးတွေနဲ့ကျမရေဝန်ထမ်းတွေအသက်ဆုံးရှုံးခဲ့ရကြောင်းလည်းပြောပါရယ်ဗုဒ္ဓဦးနေညာပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားတာပါအခုသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်ထဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲကြောင့်ဒေသခံရွာသားတွေလည်းစစ်ဘေးတန်ရှောင်နေရဆဲဖြစ်ပါတယ်။ဒီနေ့မှာတော့နှစ်ဖက်တိုက်ခိုက်မှုအနည်းချင်းသာရှိပေမဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုပုံများတယ်လို့ဒေသခံတွေနဲ့ရခိုင်တပ်မတော်ဘက်ကပြောပါတယ်။ရခိုင်ဒေသတွင်စီးရဲတင်းမာမှုအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်သတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲနှဲချင်းရှိခဲ့ပေမဲ့မြောက်ဦးနဲ့မင်းပြားနယ်ဇက်ကတောင်တန်းတွေပေါ်မှာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပစ်ကတ်မှုများပြားနေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။ဒီနေ့မှာတိုက်ပွဲနေနေပေါ်ပေါ်တိုက်ပွဲမှုတွေလောက်တော့ရှိတယ်။ပုံမှန်တိုက်ခတ်ကြတော့လက်နက်ကြီးတွေနဲ့တနေကုန်တာလှမ်းပစ်နေတာတွေရှိတယ်။မြောက်ဦးမြို့နယ်ချင်းမှာရောနောက်ပြီးတော့ဒီမြောက်ဦးနဲ့မင်းပြားအစနော်အဲ့ဒီဘက်မှာလည်းပဲပစ်နေတာရှိတယ်။
မြောက်မြုတ်နယ်စင်ဦးကျေးရွာဘက်မှာလည်းတနက်ကြီးတွေပြက်ခတ်တန်ကြားနေရလို့ဒေသခံတွေကြောက်လန့်နေကြတယ်လို့လည်းချစ်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးမောင်သိန်းထွန်းကပြောပါတယ်
။ဒီမျိုးရေပေါ်ပိုင်းကုန်းရှောက်ပြည်မတော်လီနေတော့တော့တာမီးစင်ဦးပေါ်ပိုင်းတို့အိနေရာတွေကနေပြီးတော့သူတို့လက်နက်ကြီးနဲ့ပေါ်ဘလို့သဖို့နေတဲ့နေရာမရှိဘူးလေကျွန်တော်လည်းလက်နက်ကြီးတွေပြည်ကြီးပြည်နေတယ်ဆိုတော့အကြောင်းကြောက်တာပေါ့ဒီကကရောဆိုလေဟိုတထက်ကရောဒီမှာနောက်ပြီးတော့ညာဦးဦးလိုကိုရှင်းစတဲ့နေတော့ပုံခုနေရသူတွေကလေ
စင်ဦးကျေးရွာထက်ဘက်ကိုတတ်မတော်ကနေလက်နဲ့ကြီးနဲ့ပြစ်ခတ်နေတယ်လို့လဲညာဦးမျိုးနဲ့စစ်ဆောင်စခန်းကိုသွားရောက်နေတဲ့ရခိုင်ပြည်နယ်လှုပ်တော်ကိုစစ်လေဦးထွန်းတာစိန်ကပြောပါတယ
်အမြောက်ကတော့10မိနစ်တကြီး15မိနစ်တကြီးဘယ်လိုမျိုးပြစ်နေတာရှိပါတယ်ညာဦးရဲ့အစ်စ်ဖက်ကကြားရတယ်ဗျဒုက္ခတွေစခန်း6ခုကိုကျွန်တော်ပတ်ပြီးတော့တော့တယ်အဲ့ဒီမှာဒုက္ခတွေနဲ့တွေ့တယ်ကိုကြီးကစေးရဲ့လုံနေတဲ့သူတွေနဲ့တွေ့တယ်အဲ့ဒီအချိန်မှာပဲလမ်းကျနေရတာသင်အိုးနေရောအပြာပေါ်ဆက်ပဲဖြစ်နိုင်များပ
ါမနေ့ကလည်းရတိတ်တောင်မြို့နယ်ခရုချောင်းနဲ့ပဲရတုရွာကျမ်းမှာမြမတမတော်နဲ့ရခိုင်တမတော်အေအေဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးရွာသားတထောင်ခန့်နေရာကနေစုခွာထွက်ပြေးနေရတယ်လို့ပဲရတုကြီးရွာအုပ်ချုပ်ရေးမှူးဦးမောင်တာလှိုင်ကပြောပါတယ်
တော်တော်ဖြစ်တာကဟိုမင်းကစင်တိုင်းခွေးလောက်ကဟိုဖြစ်တာသူက35မိနစ်လောက်စားပြီးဟိုလျင်နဲ့လာဖြစ်တာလျင်ရင်ကစကြီးနဲ့လာဖြစ်တာဟိုရောဆက်တော့လူချင်းရဲ့နေရာမှာတော့ဆက်ပြီးရတာပေါ့တော့ဒါတေးတူရဲ့ကြောက်ပုံးရဲ့နောက်ပြီးခလူချောရတာဆက်ပြီးရတာပေါ့ဘုလုံးစူးစူးပေါင်းခိုးရင်ဟိုတခေါင်းကျော်လောက်တော့ရှိမယ
်ဆစ်ဆောင်ခွေးချောင်းရွာသားတွေဟာဈေးကောင်းရွာမှာတင်းဆောင်နေရသလိုအခုချိန်ကြီးအိမ်မပြန်ရဲသေးဘူးလို့သူကဆိုပါတယ်မနေ့ကရတိတောင်မြို့နယ်မြောက်ဦးမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့သမရော်သတင်းမှပြန်ကြားရေးဖွဲ့တွဲဖွဲ့တွင်မှဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါရယ
်မနေ့ကတော့ကျွန်တော်ရေကူးကြောင်းဘက်မှဖြစ်ခဲ့တာတော့ရှိတယ်ရေကူးကြောင်းဘက်မှနေချင်းပိုင်းနဲ့ဖြစ်တာဒါမှမဖြစ်ဘူးမှုပါပဲ26ရက်မနေ့ကျွန်တော်နှစ်နာရီလောက်က9နာရီလောက်ဖြစ်သွားတာရှိတယ်ဟိုကြောက်တော့မြောက်ဦးကြမှာဒေးမွေကောင်းစွာအပြောင်းလူကမ်းမှပြီးပါပဲလမ်းလုံးကြောင့်ရေဖွဲ့တဲ့ကျွန်တော်150လောက်လည်းဖြစ်တယ်။တန်ဆိုးဘက်ကတော့ကျွန်တော်တို့လောင်းကြီးလက်နဲ့နဲ့ဆက်ဆက်ပြေးပြေးရပါခဲ့ရတယ်
။မနေ့ကမြောက်ဦးမြို့နယ်လင်းမွေတောင်တိုက်ပွဲမှာနှစ်ဖက်အကြဆုံးတွေရှိနေခဲ့တယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်။မြောက်ဦးမြို့အဲ့ဒီလင်းမွေတောင်မှာဟိုအခြေတည်ထားတဲ့ဗမာစစ်တပ်ရဲ့ခလာ250အဲ့ဒီဆိုင်ရင်းကိုနော်ကျွန်တော်တို့ဒီအခိုင်အမာတွေရဲ့ဒီကမန်တော်စစ်ကြောင်းကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်။ဒီမနေ့6နာရီလောက်မှတော့ဒါအပြတ်အစရှင်းမင်းပြီးတော့ကျွန်တော်တို့ဘက်ကနေအောင်မြင်ကြောင်းနဲ့ပြန်ပြီးဆက်ဆောင်နိုင်တယ်။အဲ့ဒီတိုက်ပွဲမှာဗမာစစ်တပ်ကတော့ခြေကျဆုံမှုစုစုပေါင်း50ကျော်အထက်ရှိခဲ့တယ်ဗျ။
ကိုယ်တော်တို့ဘက်ကတော့ဒါတိကျကြဆုံးမှုအနေအထားနဲ့နေပြီးတော့နော်ကြည့်ရအောင်ဆက်ဆိုင်နိုင်တဲ့လက်ပြရရနောက်ဖက်တိကျကြဆုံးမှုအရေးအတွက်ကတော့တမတော်ဘက်ကနေထုတ်ပြောခြင်းမရှိခဲ့ပါဘူးဖေဖော်ဝါရီနဲ့မတ်လ၂လအတွင်းအေအေနဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲပေါင်း၁၀၀နီးပါးဖြစ်ခဲ့ပါတယ်ရခိုင်ပြည်နယ်တွင်တမတော်နဲ့အေအေဖွဲ့တို့စစ်ရေးပဋိပက္ခဖြစ်စဉ်တွင်ကြ
ဒေတာတွင်လူမှုဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကစီးရီးပရိခါတွေကအရှိန်လျော့ပါလာမှုမရှိဘဲနဲ့ဒေသခံတွေကလည်းအတော်လေးထိခိုက်မှုရှိနေရကြောင်းရှေ့ဆက်အခြေအနေတွေပိုပြီးတော့ကောင်းလာနိုင်မလားဆိုတဲ့ပူပန်မှုတွေရှိနေပါတယ်။မြန်မာစစ်တပ်ဘက်ကတော့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့ကြီးဖြစ်တက်မဲ့တယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းဘက်ကပဲပြောခဲ့ပါတယ်။ဒါဆိုရင်အေးအေးကိုငင်းကြဲလုပ်ငန်းစဉ်အတွက်မှထည့်သွင်းဆွေးနွေးဖို့ဖြစ်နိုင်မှာမလား။ရခိုင်ဒေသငင်းကြဲရေးနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းနိုင်မလဲ။လာမယ့်စနေနေ့ဒိုင်းလိုင်းစီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးလို့ရတော့တာရှင်တွေအနေနဲ့ကိုယ့်တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးထားမယ်ဆိုရင်တော့ဒိုင်းလီလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ခုအပြင်ကိုမေးလို့တာတွေကိုစာနဲ့ဖြစ်စေအသက်ဖိုင်နဲ့ပဲဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့12923128555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့ရတော့တာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
ပြည်ရဲ့ဗုဒ္ဓဦးနဲ့ညပိုင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါလေရှင်။တနိုင်ငံလုံးအတွက်ငြိမ်းချမ်းရေးတူပန်းနေတဲ့အချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့နားလည်မှုလွဲစေနိုင်တဲ့ကိစ္စတွေကိုရှေ့လန်းတင်မတောင်းဆိုကြဖို့နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA အနေနဲ့ပတ်သက်လို့လဲ AA အဖွဲ့ရဲ့လုပ်ရက်တွေဟာအုပ်ချုပ်ရေးအာဏာကိုထိပါတာဖြစ်လို့တပ်မတော်ကထိထိရောက်ရောက်နှိမ်နှင်းသွားမဲ့အကြောင်းဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကဒီကနေ့တပ်မတော်နေ့စစ်ရေးပြအခမ်းအနားမိန့်ခေါ်မှာပြောသွားပါတယ်။နှစ်စဉ်အခမ်းအနားတက်လို့ရှိတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့6လောက်ကိုမတော်တဆထိခိုက်မိသွားတာကြောင့်ဒီနှစ်မတက်ရောက်နိုင်ခဲ့ပါဘူး။တပ်မတော်နေ့စစ်ရေးပြအခမ်းအနားအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့မလ28ရက်နေ့မှာကျင်းပတဲ့84နှစ်မြောက်တမ်ဘရော်နေ့စည်ပြအခမ်းအနားကိုပုံမှန်တမ်ဘရော်ကာကွယ်ရေးဦးစီးချုပ်ကတက်ရောက်မိန့်ခွန်းပြောလို့ရှိပေမဲ့ဒီကနေ့မှာတော့တက်ရောက်နိုင်တာမရှိပါဘူးဒီလိုမတက်ရောက်နိုင်တဲ့အကြောင်းကိုအခမ်းအနားမစမီတမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကမီဒီယာတွေကိုအခုလိုပြောကြားပါတယ
်အဓိကတော့တမ်ဘရော်ကာကွယ်ရေးကမင်းရေးကတို့ရုံးစင်းတဲ့အချိန်မှာဒီကခြေောက်ချော်သွားတဲ့ပုံစံဒီကောင်လာနေဖြစ်ပါတယ်။ကျွန်မတို့နေခန္ဓာကျွန်တော်ကနောက်လျှောက်တနားရီခွဲ့နှစ်နာရီလောက်မတက်ရဘူး။မတက်ရတယ်ဆိုတော့ခြားဟိုအစ်ကမ်းရှိတယ်
။တမ်ဘရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မတက်ရောက်နိုင်တာကြောင့်ဒုတိယတမ်ဘရော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကဒီကနေ့မင်ကွန်းပြောကြားခဲ့ပါတယ်။ဒီမင်ကွန်းမှာငင်းကြဲရေးဆွေးနွေးပွဲဆိုင်ရာအခြေအနေနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့တက်မတော်ရဲ့ရည်တည်ချက်ကိုလည်းအခုလိုပြောခဲ့ပါတယ်
။ပြည်တော်စုငင်းကြဲရေးညီလာခံစည်းဝေးဟာပြီးဆုံးခြင်းမရှိသေးတဲ့အတွက်ထပ်မံပေါ်ပေါက်လာမယ့်အချက်များကိုပါခြုံငုံဆောင်ရွက်ပါမှအခြေခံဥပဒေပြင်ဆင်ရေးဟာပုံမူလေးနဲ့စီဒီလိုပြင်ဆင်တဲ့နေရာမှာမလိုလားအပ်တဲ့နိုင်ငံရေးအချက်တွေနဲ့ဘေးအတွက်ဆူကျိုးတွေမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းနီလာမြတိုင်ဥပဒေနဲ့အညီအဆင့်ဆင့်လှုပ်ဆောင်သွားရမှာပဲဖြစ်တယ်
။ပြည်ပငင်းချမ်းရေးကိုဆောင်ရွက်ရမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကတစ်ဆင့်ဆောင်ရွက်ဖို့နဲ့ NCA မူပေါင်းနဲ့အညီဆောင်ရွက်ဖို့လည်းထည့်သွင်းပြောကြားခဲ့ပါတယ်
။နိုင်ငံသားလက်နက်ကိုင်ဖွဲ့စည်းများအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်များဆောင်ရွက်နေတဲ့ကာလမှာနားလည်မှုလွဲမှားစေနိုင်တဲ့ကိစ္စတွေကိုခြေထားတင်တောင်းဆိုလာတာတွေငင်းချမ်းရေးလုပ်ငန်းစဉ်နဲ့မသက်ဆိုင်တဲ့ကိစ္စများကိုဆွဲတင်လာခြင်းတွေမပြုလုပ်ဖို့လိုအပ်တယ်။ဒိုင်းနာလဲနဲ့ကန်ဖွဲ့စည်းများနဲ့ NCA မူပေါင်းနဲ့အညီပြည်စုံဆွေးနွေးညှိနှိုင်းမှုများပြုလုပ်ပြီးဒီမိုကရေစီလမ်းကြောင်းတိုင်းမှန်မှန်ကန်ကန်လျှောက်လှမ်းရလိုအပ်မှာဖြစ်တယ်
။ဆက်လက်ပြီး2018ဒီဇင်ဘာလကစတင်ပြီးလေးလတာအပြည့်ရထားတဲ့ကာလအတွင်းမှာငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတဲ့လုပ်ငန်းတွေကိုရှောင်ရှားပြီးငင်းချမ်းရေးအတွက်အများဆုံးဆွေးနွေးဖို့နဲ့ ထောက်20မှာတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်စေဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းထားသလိုစခိုင်းပြည်နယ်ကိစ္စနဲ့ပတ်သက်လို့လည်းအေးအေးရဲ့လိုရက်တွေဟာအချုပ်ချာအာဏာကိုထိပါတာကြောင့်ထိထိရောက်ရောက်နှိမ်နှင်းသွားမယ်လို့ပြောကြပါတယ်။နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရမျိုးသိန်းကကျမ်းမော်နေမိန်ကွန်းအပေါ်မှာတော့အခုလိုသုံးသပ်ပါတယ်။
ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဗောလေအစိုးရခေါင်းဆောင်တွေနောက်အာဏာရပါတီခေါင်းဆောင်တွေနဲ့တပ်မတော်ခေါင်းဆောင်တွေချာမှာမျက်နှာစုံညီညီတိုင်းဆွေးနွေးဖို့လိုအပ်တဲ့အခြေအနေတွေရှိနေတယ်ဆိုတာဒါအထင်ရှားတွေ့နေရတယ်။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအစိုးရဘက်ကလည်းလိုလားတယ်နောက်တပ်မတော်ဘက်ကလည်းလိုလားတယ်နောက်အာဏာရပါတီအနေနဲ့လည ဖို့လိုအပ်နေတယ်ဆိုတာကိုတွေ့ရတယ်
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကရရှိတဲ့ပြည်ထောင်စုသဘောတူညီချက်တွေဟာဆက်ဆက်နေတာကြောင့်အစိုးရလွှတ်တော်တမ်မရွန်နဲ့တိုင်းရင်းသားခေါင်းဆောင်တွေဟာအလေးနက်ထားပြီးညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်နေကြောင်းလည်းထောက်ပြပါတယ် NCA ကိုလက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေက NCA ပြင်ဆင်ဖို့ကိုလိုလားနေချိန်မှာတမ်မရွန်က NCA ကိုလက်မှတ်ရေးထိုးဖို့တောင်းဆိုနေတာဟာလည်းစိန်ခေါ်မှုတစ်ခုအဖြစ်ရှုမြင်ကြောင်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်ဒီကနေ့ကြောက်တဲ့တက်မရွန်နေဟာ1945ခုနှစ်ကဖက်စစ်ဂျပန်တွေကိုတပြည်လုံးတော်လှန်ခဲ့ကြတဲ့နေ့ရက်ကိုသတ်မှတ်ကျင်းပတာဖြစ်ပြီးအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တချို့နိုင်ငံရေးအင်အားစုတွေကတော့ဖက်စစ်တော်လှန်ရေးနေ့အဖြစ်သတ်မှတ်ကျင်းပတာတွေရှိနေပါတယ်
ကုမိုးစောပြောပြသွားတာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြီးတော့နိုင်ငံတကာသတင်းလွှာတွေဘက်ကလည်းတလှည့်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါသေးတယ်အခုရင်ဆုံးအာဖရိကတိုက်သားတွေရွှေ့ပြောင်းအခြေချမှုကြောင့်အင်းရှင်အီဂျစ်နိုင်ငံရဲ့အခက်အခဲကိုပြောပြမှာပါဆူရန်နိုင်ငံကပြိပခတ်အပါအဝင်အာဖရိကတိုက်အတွင်ဖြစ်နေတဲ့ပြဿနာမျိုးစုံကြောင့်ထောင်နဲ့ချီတဲ့ဒုက္ခတွေတွေဟာသူတို့နဲ့သူတို့ရဲ့သားသမီးတွေကောင်းမွန်တဲ့ဘဝအသစ်တည်ထောင်နိုင်ရေးဆိုတဲ့ရည်ရွယ်မှန်းချက်နဲ့အမိညီတွေကိုစွန့်ခွာထွက်ပြေးနေကြပါတယ်။အဲ့ဒီဒုက္ခတွေအများပြားဟာအီဂျစ်နိုင်ငံကိုရောက်လာနေကြတာကြောင့်အင်ရှင်နိုင်ငံအတွက်ဝင်ထုတ်ဝင်ဖို့ဖြစ်နေတဲ့အကြောင်း VOA သတင်းတောက် Edward Uranian ပေးပို့ထားတဲ့သတင်းလွှာကိုကိုဇော်ဝင်းလန်ကအပြည့်အစုံပြောပြပေးပါမယ်ရှင်
။ဆူဒန်နိုင်ငံမြို့တော်ခတ်ထူးမှာလွတ်လပ်မှုအတွက်ချီတဲ့ဆန္ဒပြနေကြတဲ့အချိန်မှာပဲအီဂျစ်နိုင်ငံမှာရောက်နေတဲ့အယ်ဟာဒီလိုဆူဒန်ဒုက္ခသည်တွေဟာလည်းသူတို့နိုင်ငံအတွင်းကအခြေအနေတွေကိုစောင့်ကြည့်နေကြတာပါခရီးယံဘာသာကိုပြောင်းလိုက်တာကြောင့်သူ့ကိုပြစ်မှတ်ထားတိုက်ခိုက်လာတဲ့အတွက်ဆူဒန်ကနေ2014ခုနှစ်မှာထွက်ပြေးလာခဲ့တာလို့အယ်ဟာဒီကပြောပါတယ
်ကျွန်တော်ဘာသာကိုဆွန့်လွတ်ပြီးဖျားเจ้าကိုမတော်ဘူးပြောကြပေမဲ့ကျွန်တော်ကမလုံနိုင်ဘူးလို့ပြောလိုက်ပါတယ်အဲ့ဒီအတွက်သူတို့ကျွန်တော်ကိုရိုက်နှက်ပြီးထောင်ထဲမှာဇောက်ထိုးချိုးချီထားပါတယ်ကျွန်တော်မှာအမာရွတ်တွေတောင်ရှိပါသေးတယ
်။ဆူဒန်ထောင်ထဲမှာသတင်းပတ်အတန်ကြာထိမ့်သိမ်းခံခဲ့ရပြီးတဲ့နောက်အယ်ဟာဒီဟာအီဂျစ်ကိုထွက်ပြေးလာခဲ့တာပါ။ဒါဖောက်မှာပြိပခါတွေဖြစ်နေတဲ့နေ့တွေအတွင်းထွက်ပြေးခဲ့ကြတဲ့ဒုက္ခတွေအများစုဟာသူတို့ရဲ့အမိမြေမှာနိုင်ငံရေးပြောင်းလဲမှုတွေဖြစ်ပေါ်ဖို့မျှော်လင့်နေကြဆဲပါ
။မော်ဖရိုဒလ်ရှာဘဆူဒန်နီဂူလ်အယ်ဘရှီရာဂစ်ဝယ်ဟ်ဆလ်မူဟာဆဘဟာဂီ
ဆူဒန်နိုင်ငံသားတွေကိုကန်ဂျမာကိုဖန်တီးနိုင်ပြီးတမရကဒီမိုကရေစီပြောင်းလဲဖို့ဆောင်လာအောင်ဖိအားပေးနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။
နေတဲ့သူကအခက်အခဲတွေနဲ့ကြုံတွေ့နေရပေမဲ့အီဂျစ်လူမျိုးတွေကသူတို့အပေါ်ကောင်းကြတယ်လို့ဆလာကပြောပါတယ်။အီဂျစ်မှာဖြစ်နေတဲ့ဒုက္ခတွေပြဿနာဟာတရားဝင်စင်းစရာတွေတဲ့ပိုဆိုးတယ်လို့လူခွင့်ရေးရှင်းနေနူခလီလ်ကလည်းပြောပါတယ်
။အဲရာအစ်ဆာဘ်အယ်ဖက်တာဟ်ဆီစီကလမ်အဘလကဒါဖ2017
အီဂျစ်ကကုလသမဂ္ဂယူမှာမှတ်ပုံတင်ထားတဲ့အရေးအတွက်က2,000-3,000ရှိပါတယ်။ဒါပေမဲ့တကယ်တမ်းဘယ်လောက်ရှိလဲဆိုတာဘယ်သူမှမသိပါဘူး
။နိုင်ငံအတွင်းဒုက္ခတွေတန်းနဲ့ချီရှိနေတာကြောင့်အီဂျစ်ဟာဒုက္ခတွေဝင်ပြီးနေတယ်လို့တမနာعبدل فتا ال سي سي ကပြောပါလေ
واود ان اشير هنا الى ان مصر تستضيف ملايين اللاجئين يعيشون بيننا
လုံခဲ့တဲ့နေ့နေငယ်တွေအီဂျစ်နိုင်ငံသားတွေကိုယ်တိုင်ခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်ခဲ့ရပြီမဲ့တားနဲ့ချီတဲ့ဒုက္ခတွေတွေကြောင်းနေခွင့်ပေးတာကျမကြီးဆောင်ရွက်မှုပေးတာတွေလုပ်ပေးနေပါတယ
်အီဂျစ်ဟာဒုက္ခတွေကိုကြောင်းနေခွင့်ပေးရုံဆေးကုသခွင့်ပေးရုံနဲ့မကဘဲအလုပ်လုပ်ခွင့်မှာပေးထားကြောင်းကုလသမဂ္ဂအရာရှိတွေကလည်းပြောပါတယ်အလားတူအကူအညီတွေကိုကုလသမဂ္ဂကလည်းပေးနေကြောင်းပြောပါတယ
် We make sure that they have access to basic services and are also supported and protected
ဒုက္ခသည်တွေလိုအပ်တဲ့အခြေခံလိုအပ်ချက်တွေအပြင်သူတို့ကိုအကောင်းဆုံးပံ့ပိုးအကာအကွယ်ပေးနိုင်မှုကျမတို့ကြိုးစားနေပါတယ
်အီဂျစ်မှာဒုက္ခသည်အဖြစ်ရပ်တည်ရေးဟာမလွယ်ကူလာပါဘူးဒါကြောင့်လဲဒုက္ခသည်အများပြားဟာလိဘီးယားနိုင်ငံကတစ်ဆင့်ဥရောပတိုက်ကိုလေနဲ့ထွက်ပြေးဖို့ကြံစည်နေကြတာဖြစ်ပြီးအတော်များများဟာလည်းလမ်းခုလာမှရင်အသက်ဆုံးရှုံးခဲ့ကြရပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြပြခဲ့တာပါရှင်အခုဆက်ပြီးတော့တရုတ်နိုင်ငံရဲ့ကုန်သွယ်ရေးခြေလှမ်းတွေအပေါ်ဘယ်လိုသုံးသပ်နေကြသလဲဆိုတာကိုလည်းပြောပြပေးမှာပါကမ္ဘာတိုက်ကြီးတွေကိုဖြတ်ကျော်ပြီးဒေါ်လာထရီလီယံချီတန်ဖိုးရှိတဲ့ကုန်သွယ်တာနဲ့အခြေခံအဆောက်အဦစောင့်မဲ့စီမံကိန်းတွေအတွက်တရုတ်ရဲ့ Belt and Road ကမ္ဘာလမ်းမကြီးအစီအစဉ်မှာအီတလီနိုင်ငံလည်းပါဝင်လာပါတယ်။စက်မှုထိပ်သီး9နိုင်ငံ G7 ရဲ့ပထမဆုံးနိုင်ငံအဖြစ်နဲ့အီတလီကဒီတရုတ်ရဲ့လမ်းမစ်မှာပါဝင်လာတာဟာတရုတ်အပေါ်မှာပိုးပြီးတော့သတိထားမဲ့မဟာဗျူဟာကျင့်သုံးဖို့အားတန်နေတဲ့ဥရောပသမ္မဂရဲ့အဖွဲ့ဝင်နိုင်ငံတွေကြားကွဲပြားမှုကိုဖြစ်စေပါတယ်။ယင်းနှိမ့်ညံ့မှုအပေါ်တရုတ်ရဲ့ချဉ်းကပ်မှုနဲ့ပတ်သက်ပြီးမဟာမိတ်တွေကိုအမေရိကန်တာဝန်ရှိသူတွေနဲ့တုံ့တက်သူတွေကသတိပေးနေကြပါတယ်။ VOA ရဲ့နိုင်ငံခြားရေးဝန်ကြီးဌာနဆိုင်ရာသတင်းတောက် Nick Chen သတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်။
အီတလီနဲ့တရုတ်တို့ကယင်းနှိမ့်ညံ့မှုမှာပတ်သက်ဆင်နွှဲမှုများလာပြီးရှေးဟောင်းပိုလန်မကြီးကိုပြန်အသက်သွင်းလာတာတွေအလုံးကကုန်သွယ်ရေးအတွက်ဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့အီတလီခီးစဉ်အတွင်းမှာတော့သူ့ရဲ့ထူးခြားတဲ့မူဝါဒ BRI လို့ခေါ်တဲ့ Belt and Road Initiative ကမ္ဘာလမ်းမကြီးစီမံကိန်းကိုပြောဆိုခဲ့ပါတယ်
။ Women Initiative Shuang Fang Inge Jia Qiang Fa Zhan Zhan Lue Dui Jie Wa Jie Zai
ကမ္ဘာလမ်းမကြီးစီမံကိန်းအောက်မှာအရေးသွေးမြင့်ပြီးလက်တွေ့ပူးပေါင်းဆောင်ရွက်မှုစီမံကိန်းတွေဖော်ဆောင်ဖို့နောက်ဖွံ့ဖြိုးရေးမဟာဗျူဟာပိုင်းအခြေခံအစအဦးတည်ဆောက်ရေးမှာလားလာကောင်းတွေရှာဖွေဖို့စိတ်ကမ်းထောက်ပံ့ပို့ဆောင်ရေးသင်္ဘောတည်ယူပို့ဆောင်ရေးနဲ့တခြားနယ်ပယ်တွေမှာပူးပေါင်းဆောင်ရွက်မှုခိုင်မာအားကောင်းအောင်လုပ်သင့်တယ်လို့နှစ်ဖက်လုံးကယုံကြည်ထားပါတယ
်။တရုတ်သမ္မတရှီကျင်းပင်ရဲ့ဥရောပဒေါ်လာခီးစဉ်အတွင်းပြင်သစ်နိုင်ငံကလည်းဝင်ရောက်ပါတယ်။တရုတ်ရဲ့အကြွေးထောင်ချောက်တန်ကင်းတမန်ကင်းလို့အမေရိကန်ဆွေရတာဝန်ရှိသူတွေနဲ့လွှတ်တော်အမတ်တွေကပြောဆိုပြီးမဟာမိတ်တွေကိုလည်းသတိပေးနေကြပါတယ်။ Republican လွှတ်တော်အမတ် Michael McCall ကအခုလိုပြောပါတယ်
။ They've invested as you mentioned trillions of dollars into this. But what they're doing in these countries is
ပြောသလိုပဲသူတို့ကဒေါ်လာ trillion နဲ့ချီပြီးဒီမှာယင်းနှိမ့်ညွှန်းထားပါတယ်။ဒါပေမဲ့သူတို့ကဒီနိုင်ငံတွေမှာဘာလုပ်နေတာလဲဆိုတာတော့တရုတ်ကနေပြီးတော့အာဖရိကနောက်အနောက်ကမ္ဘာတွေမှာပါနိုင်ငံတွေကိုယင်းနှိမ့်ညွှန်းမှုအမျက်စွန်းသုံးကျိုးတချို့နဲ့အကြွေးတွေပေးနေတာပါသူတို့ရဲ့အလို့သမားတွေခေါ်လာပါတယ်အင်ရှင်နိုင်ငံကနေအလို့သမားတွေမငှားပါဘူးနောက်သဘာဝတရားဇာတာတွေထုတ်ယူကြပါတယ်တနတ်တစ်ချက်မဖောက်ရဘဲနဲ့ဒီနိုင်ငံတွေကိုစီးပွားရေးအရာချုပ်ကန်လိုက်တာပါ
ကမ္ဘာလမ်းမကြီးစီမံကိန်းတိုးတက်စေရေးတရုတ်နဲ့သူ့ရဲ့မိတ်ဖက်တွေအတွက်တော့အမေရိကန်ကတွန်းအားတရက်ဖြစ်သွားစေနိုင်တယ်လို့လည်းသုံးသပ်သူတချို့ကပြောပါတယ်။ Brookings Institution ကဒေးဗစ်ဒေါ်လာကအခုလိုပြောပါတယ်
။ You want to make sure any Chinese projects meet high standards, that's reasonable.For us to be telling
တရုတ်စီမံကိန်းတွေကစံနှုန်းပြည့်လားဆိုတဲ့ပုံမေးခွန်းထုတ်လို့လဲဆိုရင်တော့ဒါကကြောင်းကျိုးစီလျော်မှုရှိပါတယ်။ကျွန်တော်တို့အတွက်တော့နိုင်ငံတွေကိုတရုတ်စီကငွေမချီနဲ့တရုတ်ယင်းနှိမ့်ညံ့မှုတွေကိုလက်မခံနဲ့ဆိုရင်တော့ဒါကလက်တွေ့မကြပါဘူးကျွန်တော်တို့ကိုနားထောင်ကြမှာလည်းမဟုတ်ပါဘူးအမေရိကန်ဘက်ကကစင်ကလျားပြောနေတာလိုမျိုးပဲရှုမြင်ကြပါလိမ့်မယ
်တရုတ်ဈေးကွက်မှာနိုင်ငံခြားကုမ္ပဏီတွေကိုတင်းတင်းကြပ်ကြပ်ဆက်ပြီးကန့်သတ်ထားတဲ့အခြေအနေမှာတရုတ်လုပ်ငန်းကြီးတွေကတော့ဥရောပဈေးကွက်အတွင်းလွတ်လွတ်လပ်လပ်လုပ်ကိုင်နေကြတဲ့အပေါ်ဥရောပသမ္မဂကအာရုံစိုက်နေချိန်မှာပဲအီတလီကတရုတ်ရဲ့ကမ္ဘာလမ်းမစီမံကိန်းမှာပူးပေါင်းပါဝင်လာတာဖြစ်ပါတယ
်။မတ်တင်ခိထိုက်ပြောပြသွားတာပါရှင်။ VOA ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုလည်းရေးသားပေးပို့နိုင်ပါတယ်ရှင်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ဆိုနိုင်ပါတယ်။ဒီကထုတ်လွှင့်ပေးနေတဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ1925-32တို့ကနေပြီးတော့နားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့လူမှုကျန်းမာရေးဥကျော်စံတာရဲ့မြမအရေးသုံးသပ်ချက်တွေကိုလည်းနားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း ညပိုင်း9:30နာရီအထိအစီအစဉ်ကိုတော့လိုင်းဒို19:92နဲ့25မီတာအထိထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:30နာရီအထိအစီအစဉ်ကိုတော့လိုင်းဒို19:92နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီညကိုနာရီအစီအစဉ်ပြည်ပြင်းညစေနာရီမှာလိုင်းဒိုမီတာ20နဲ့လိုင်းလက်မီတာ190ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာပါရှင်
VOA မြန်မာပိုင်းရဲ့ 2019 ခုနှစ်မတ်လ 29 ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19:25 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့ထားရိုက်နားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စံကဏ္ဍတွေထဲမှာတော့ဒီလူမှုကျန်းမာရေးအစီအစဉ်မှာအမျိုးသမီးတွေသွေးအားနည်းရောဂါဖြစ်တာနဲ့ပတ်သက်လို့အခုလိုကြားကြရမှာပါ။
တန်တက်ကိုလုံလုံလောက်ပြပြဝါစားတော့ပြရမယ်လိုအပ်လို့ရှိရင်တန်တက်အားဖြည့်တဲ့စီးဝါးတွေတောက်သုံးပေးကြပါမယ်။အထွေထွေသမားတော်ဒေါက်တာမိုးအောင်ကျော်နိုင်ရဲ့ပြောပြချက်နဲ့တူနားဆင်ရပါမယ်။အဲ့ဒီနောက်မှာမြန်မာရေးသုံးသက်ချက်အားကစားသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်ရှင်။ အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တပရဒက်ပြည်နယ်ကရွာလေးတစ်ရွာမှာအမေရိကန်ကျောင်းသားတစ်စုရဲ့အကူအညီနဲ့အမျိုးသမီးလာစဉ်သုံးပစ္စည်းတွေဈေးနှုန်းချိုချိုသာသာနဲ့ဝယ်နိုင်အောင်ထုတ်ပေးနေတဲ့ဆက်အကြောင်းစာအိမ်တည်ပြီးရိုက်ထားတဲ့ Period End of Sentence ဆိုတဲ့မှတ်တမ်းရုပ်ရှင်ဟာအော်စကာရုပ်ရှင်ထူးချွန်စုရရှိထားပါတယ်။အီရန်နယ်ဝအမေရိကန်ရုပ်ရှင်ရိုက်ကူးသူရဲ့ဒီမှတ်တမ်းရုပ်ရှင်ကြောင့်အစဉ်လာအဖြစ်အမျိုးသမီးတွေနဲ့မိန်းကလေးတွေ လာစဉ်ရာသီလာတာကိုညဉ့်ညမ်းတယ်ဆိုတဲ့သဘောထားအမြင်တွေလည်းပြောင်းလဲသွားခဲ့တဲ့အကြောင်း VOA သတင်းတောက် Angela Patricia
ပေးပို့ထားတဲ့သတင်းဆောင်ပါကိုမတ်ဤတန်စင်ကပြောပြမှာပါရှင်။ကတိခဲရွာကအမျိုးသမီးလာစဉ်သုံးပစ္စည်းထုတ်လုပ်တဲ့ဒီစားလုပ်ငန်းမှာအလုံးလောက်ကိုင်းတဲ့အမျိုးသမီးတွေကသူတို့ဘဝတခြားလုံးမှာရာသီလာရဲ့ကိစ္စဟာညဉ့်ညမ်းနေဆိုတဲ့အမြင်ရှိကြတဲ့အတွက်ပြုမလင်းလင်းမပြောရဲခဲ့ကြပါဘူး။ အမျိုးသမီးလာစဉ်သုံးပစ္စည်းထုတ်လုပ်တဲ့လုပ်ငန်းစတင်တည်ထောင်ခဲ့တဲ့နှစ်နှစ်ကျော်အချိန်ကာလအတွင်းမှာကိုပဲညဉ့်ညမ်းတဲ့အလုပ်ဆိုပြီးတော့ပါဝင်ကြတဲ့ရွင့်ဖတ်မှုတွေကြောင့်အလုပ်ထွက်ကြသူတွေလည်းရှိသလိုအပြောခံရမှာဆိုလို့သူတို့ဖွင့်ဟာမပြောရဲကြတဲ့ရာခီတန်ဝါတို့လိုအမျိုးသမီးတွေလည်းရှိကြပါတယ်။
ဆဘလော့ဘူးစတေတေကီတုံကျာကမ်ကရေမန်ကျမတို့ကကလေးသေးခံဒိုင်ပါရီထုတ်လုပ်တယ်လို့ပဲပြောလို့ရှိပါတယ်။ဝယ်သူလာရင်ကျမတို့အမျိုးသမီးလာစဉ်သုံးပစ္စည်းတွေထုတ်လုပ်နေတယ်လို့ပြောဖို့အရန်ကိုရှက်ခဲ့ပါတယ်။
ဒါမဲ့ဒီအမျိုးသမီးတွေအကြောင်းဇက်အိမ်တဲပြီးတော့ရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကအော်စကာရုပ်ရှင်စုကြီးရပြီးတော့ရဲ့နောက်မှာတော့ဒါတွေအားလုံးပြောင်းလဲသွားပါပြီ။အော်စကာစုရ ရာဒီလာနဲ့ပတ်သက်တဲ့တကူရဲ့တန်ရှင်းမှုအကျမ်းမာရေးဗဟုသုတနည်းတာကြောင့်လဲမင်းကလေးငယ်တွေအထက်ကျုံစီပါတယ်။အရင်ကသူ့အလုပ်ကြောင့်ပဝန်းကျင်ရဲ့တရွေးွက်ထဲမျောနေခဲ့တဲ့စနီဟာတယောက်ကတော့ဒီမှတ်တမ်းရုပ်ရှင်ကြောင့်ရာဒီလာတာကိုမမွေ့မရေပြောနေတဲ့ဒလိပြောင်းလဲလာပါပြီ။ Period End of Sentence
မှတ်တမ်းရုပ်ရှင်မှာအဓိကပါဝင်ခဲ့တဲ့ရွာသူစနီဟာအခုလိုပြောပါတယ်။ဂျိုလိုပယ်လစ်ဘာရမီဆွန်နာဘီနီပတ်စံကာဒီလာရဲ့အကြောင်းပုံမှန်လေးလေးပြောတာကိုရင်တော့ကနားမထောင်ချင်တဲ့သူတွေလည်းအခုတော့အချင်းချင်းပုံမှန်လေးလေးစွန့်ပြီးပြောဆိုလာကြပါပြီ။
ကျွာကကြီးဆိုင်မှာလဲအမျိုးသမီးလာစဉ်သုံးပစ္စည်းတွေကိုမြင်သာအောင်ပြသရောင်းချနေပါပြီ။မိခင်တွေကလည်းသူတို့ရဲ့သမီးတွေနဲ့ရာသီလာရဲ့ဓမ္မတာအကြောင်းကိုဆွေးနွေးပြောဆိုသွားတော့မယ်လို့လည်းပြောပါတယ်။ရာခီတန်ဝါကခုလိုပြောပြပါတယ်။မိုဗီဘနာနီကလေးဂျိုအင်္ဂရေဂျိုင်တဲ့ကျမတို့အရင်ကခံစားခဲ့ဘူးတဲ့ဆက်ကြောက်တဲ့စိတ်တွေကိုစကားရိုက်တဲ့နိုင်ငံခြားသားတွေကဖယ်ရှားပေးလိုက်တာပါ
အမျိုးသမီးအရေးဆွေးနွေးမှုတွေမှာအကူအညီပေးနေတဲ့ Action India Prahita အဖွဲ့ရဲ့လှုပ်ဆောင်မှုတွေကြောင့်လည်းရွာတောင်ဝင်ကနေကြားမှာအမျိုးသမီးအရေးတွေကိုပို့ပြီးတော့ပုံမှန်လေးလေးဆွေးနွေးလာကြပါတယ်Action India Prahita လူမှုဝန်ထမ်းတယောက်ဖြစ်သူစုမန်းကအခုလိုပြောပါတယ်
။ဆွန်နေမြာတတိယဆွန်နေမြာဘာရီယိုဆွေးစတော
့မြို့သမီးတွေရာပြီလာတဲ့အချိန်တကူရေးတန်ရှင်းရေးနဲ့ပတ်သက်တဲ့ပညာပေးဆွေးနွေးပွဲတွေအရင်လုံးကကျင်းပတဲ့အခါမှာကျမတို့ကသူတို့ရဲ့ရွာသူအမျိုးသမီးတွေရဲ့အတွေးတွေကို
ဖြတ်စည်းနေပါတယ်ဆိုပြီးအပြောခဲ့ရပါတယ်ပြင်းပြင်းထန်ထန်ကိုဝေဖန်ခံခဲ့ရပါတယ်အခုခါမှာတော့အဲ့လိုမဟုတ်တော့ပါဘူးကျမတို့နဲ့လက်တွဲလောက်ကိုင်လူစိတ်ရှိလာကြပါတယ်အမျိုးသမီးတွေမှာဘယ်လိုပြဿနာမျိုးတွေကြုံရတယ်လဲဆိုတာကိုလည်းမေးလာကြပါတယ်
မအီတန်စင်ကြပြသွားတာပါရှင်အခုဒေါက်တာတန်ဆော့တင်ဆက်ပေးနေတဲ့လူလူကြမ်းမာရေးအစီအစဉ်နားဆင်ရပါမယ်အမျိုးသမီးတွေမှာတန်တက်ချွတ်တက်ပြီးသွေးအားနည်းတာအဖြစ်များပါတယ်ဒါကြောင့်တန်တက်ပြေးွားတဲ့အစားအစာတွေကိုစားပေးခြင်းအပြင်သွေးအားနည်းတဲ့လက္ခဏာတွေကိုကြိုတင်ကာကွယ်ထားလို့ရတဲ့အကြောင်းထွေထွေယောဂထုကုဒေါက်တာမိုးအောင်ကျော်နိုင်ကပြောပြထားပါတယ်နားဆင်ကြကြရအောင်ပါရှင်
သွေးအားနည်းတာဟာယောဂတစ်ခုခုရဲ့နောက်ဆက်တွဲဆိုးကျိုးအနေနဲ့ဖြစ်နိုင်တယ်လို့စားတောက်တဲ့အစားအသောက်တွေထဲမှာတန်တက်ကိုလုံလုံလောက်လောက်နဲ့ပြေပြေဝဝမစားသုံးခဲ့မိတာကြောင့်လည်းဖြစ်နိုင်တယ်လို့ကျန်းကျန်သူတွေကပြောကြပါတယ်အမျိုးသမီးတွေဟာအမျိုးသားတွေထက်သွေးအားနည်းတဲ့အခြေအနေကိုပိုပြီးကြုံတွေ့ကြရတာပါအမျိုးသမီးတွေအနေနဲ့ပေါ်ပါတဲ့ကိုယ်လက်လှူရှာမှုတွေလုပ်လိုက်လို့လွယ်လွ ဒီအကုန်လုံးပါပါတယ်သူတို့အနေနဲ့ဒီစတန်ဒတ်ကိုလုံလုံလောက်လောက်ပြပြဝါစားတော့ပေးရမယ်လိုအပ်လို့ရှိရင်စတန်ဒတ်အားဖြည့်တဲ့စေဝါးတွေတောက်သုံးပေးခြင်းအပြင်သူရနေယောဂါကိုနေကာကွယ်နိုင်မှာဖြစ်တယ်လို့သူကြောင့်ဖြစ်လာတယ်နောက်ဆက်တွဲနောက်နှလုံးယောဂါနဲ့သွေးကြောဆိုင်ရာယောဂါတွေကိုလည်းကာကွယ်ပြီးသားဖြစ်ပါမယ်ဒါကြောင့်မြို့သမီးများအနေနဲ့နော်ဒီ
ကိုယ်လည်းလှုပ်ရှားလုပ်တဲ့အခါမှာနည်းနည်းပါးပါးမောပန်းနေဆိုလို့ရှိရင်မိမိဒီသွေးရနေယောဂခံစားနေရခြင်းဟောမဟုတ်စစ်ဆေးပြီးတော့ကုသဖို့အတွက်ဆရာအနေနဲ့ကြံပြုခြင်းပါတယ်။သွေးရနေတဲ့အခြေအနေဟာပြင်ထန်မှုမရှိသေးဘူးဆိုရင်မောပန်းနွမ်းနေတာနဲ့နှုံးခွေတာမျိုးတွေလောက်ပဲကြုံတွေ့ကြရမှာပါ။သွေးရနေတဲ့အခြေအနေကိုစူးစူးဝါးဝါးခံစားနေရပြီဆိုရင်တော့နောက်ဆက်တွဲဆူကြီးတွေကကြုံတွေ
များသွားပြီဆိုရင်တော့ဒီတကူလုံးမလုပ်ချင်ဘူးခြေပြားလက်ပြားအေးမယ်ဖြူပတ်ဖြူရောဖြစ်မယ်ယဉ်တုံမယ်သက်ရှူမဝဘူးမောတယ်စသည်အပြင်ဒီယောဂတွေလက္ခဏာတွေစက်ပြီးခံစားလာဖို့ရှိပါတယ
်တွေးရနေတာဟာအကြောင်းမျိုးမျိုးကြောင့်ဖြစ်နိုင်တယ်ဆိုပေမဲ့တွေးရနေစေတဲ့အကြောင်းအရာတွေကိုအမျိုးအစားခွဲကြည့်မယ်ဆိုရင်အဓိကအားဖြင့်အမျိုးအစား၃မျိုးခွဲကြနိုင်တာကိုတွေ့ရပါတယ်အမျိုးသမီးတွေမှာတွေ့ရနေတာဟာဘလို့အမျိုးအစားထဲမှာပါဝင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်အဓိကတော့ဆရာတို့အနေနဲ့ဒီတွေ့ရနေယောဂါကို၃မျိုးခွဲခြားထားတာပေါ့နော်ဒီရိုးရင်းချီစီကနေထုတ်လုပ်မှုပိုင်းမှာထိခိုက်တာရဲ့နောက်တစ်ခါသွေးနီဦးပောက်ကွဲပျက်စီးတာရဲ့ခန္ဓာကိုယ်နှံသွေးယိုစီးတဲ့အတွက်ကြောင့်မလို့ဆရာတို့တွေ့ရနေယောဂါတွေဖြစ်လာတယ်လို့ဆရာတို့အကြံဉာဏ်ဆရာတို့ခွဲခြားထားတာရှိပါတယ်အဲ့ဒီ၃မျိုးထဲမှာမှဒီရေးကြီးစွာတော့ခန္ဓာကိုယ်တွေကနေကိုမမြင်နိုင်တဲ့နေရာနေသွေးယိုစီးတာကြောင့်မလို့သွေးရနေတာတွေကိုအတွေ့အများဆုံးဖြစ်ပါတယ်မျိုးသမီးတွေအနေနဲ့ကတော့ဒီဆရာတို့ reproductive age ပေါ့လူလတ်ပိုင်းမျိုးသမီးတွေလာစဉ်သွေးပေါ်တဲ့ကိစ္စเนาะသူတို့စီမှာသဘာဝလျောက်ရှိနေတဲ့အတွက်ကြောင့်သွေးရနေခြင်းကိုသူတို့အဓိကခံစားရတယ်နောက်တစ်ခုကတော့ဒီခန္ဓာကိုယ်ကြီးထွားစပြုတဲ့အရွယ်မှာဒီလူကလေးတွေပေါ့เนาะဒီအရွယ်တွေမှာလည်းဆရာတို့သွေးရနေယောဂအနေနဲ့အားလုံးတွေ့ရပါတယ်အမျိုးသားတွေကတော့လူလတ်ပိုင်းမှာအတွေ့ရနေပါတယ်တော်တော်လေးနည်းနည်းပါးပါးပဲဖြစ်ပါတယ
်အမျိုးသမီးတွေအနေနဲ့တွေ့ရနေတဲ့လက္ခဏာတွေကြုံတွေ့ရပြီဆိုရင်ဘာကြောင့်ဖြစ်နိုင်လဲဆိုတာကိုနားလည်တကြံတဲ့သူတွေနဲ့ပြတာတိုင်ပင်ပေးရမှာပါတန်တက်အားနည်းလို့ဖြစ်တဲ့တွေ့ရနေယောဂါမှာဘလို့အချက်တွေကိုလိုက်နာလှုပ်ဆောင်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ်
အဲ့တော့တွေ့ရနေယောဂါတစ်ခုလုံးရှိရင်တော့ဆရာတို့ဖြစ်နိုင်တဲ့ယောဂါတွေကိုရှာဖွေရမယ်ဒါပေမဲ့ဆရာတို့အတွေ့အကြုံဆုံးဖြစ်တဲ့ဒီတန်တက်အားနည်းလို့ဖြစ်တဲ့တွေ့ရနေယောဂါကြောင့်ဆိုရင်တော့ဆရာတို့အစားအသောက်တွေကိုမမှန်ကန်ကန်စားသောက်ပေးမယ်ကိုယ်လည်းလှုပ်ရှားလှုပ်ချင်းချင်းဆရာတို့ဒူရင်းချီစီကနေတွေးနေထုတ်လို့မှုပုံများအောင်ပြုလုပ်ပေးမယ်နောက်တစ်ခါအမျိုးသမီးငယ်များအနေနဲ့လာကျင်တွေးပေါ်တဲ့ပမာဏများမယ်ဆိုရင်ဒီတန်တက်ပါတဲ့အားစေးတွေကိုဖြည့်ဆွက်ပေါက်သုံးပေးခြင်းအပြင်ဒီတန်တက်နည်းတဲ့အကြောင်းဖြစ်တဲ့တွေ့ရနေယောဂါကိုကာကွယ်နိုင်မှာဖြစ်ပါတယ်
တန်တက်ချွတ်တဲ့ပြီးတွေ့ရနေတာဟာအမျိုးသမီးတွေမှာအဖြစ်များတဲ့ယောဂအခြေအနေတစ်ခုဖြစ်တာကြောင့်တန်တက်တိုးရတဲ့အစားအစာတွေကိုစားသုံးပေးရင်တွေ့ရနေတဲ့လက္ခဏာတွေကိုကြိုတင်ကာကွယ်ထားလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါဒုရုကျမ်းမာရေးအစီအစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးတော့မြမအရေးသုံးသက်ချက်ကိုနားဆင်ကြရမှာပါ
အမျိုးသားရေးစိတ်ဓာတ်ဒါမှမဟုတ်ကိုယ်နိုင်ငံကိုယ်လူမျိုးကိုချစ်တာဟာဘာမှမှားယွင်းတဲ့ကိစ္စမဟုတ်ပေမဲ့မှန်မှန်ကန်ကန်ချစ်တတ်ဖို့လိုတယ်။လွဲမားတဲ့အမျိုးသားရေးစိတ်ဓာတ်ဟာအန္တရာယ်ကြီးတယ်လို့ပါမောက်ခဒေးဗစ်စတိုင်ဘတ်ကဆိုပါတယ်။မျိုးချစ်စိတ်မှာအတိုင်းအဆဘယ်လိုရှိတဲ့တလဲဆိုတာမြမအခြေအနေတမိုင်းဆောင်နဲ့ဆက်ဆက်ပြီးအမေရိကန်ဂျော့ဂျ်တောင်တက်ကတူဂုံတူးဆောင်ပါမောက်ခစတိုင်ဘတ်နဲ့ဦးကျော်ဇန်သားကဆွေးနွေးသုံးသပ်ထားပါလိမ့်ရှင်။
မဟာရှင်တို့ကဒီနေ့ကဘာပေါ်မှာမျိုးသားရေးဝါဒီ nationalist ဆိုတဲ့သုံးနှုန်းကိုဆုံးချပြောဆိုနေကြတာတွေ့ရပါတယ်။ဆရာကြီးသဘောထားကြားပြသေးခင်ဗျာ
။ There's nothing wrong with nationalism. There's nationalism there are two sides. One is
မျိုးသားရေးဝါဒဆိုတာဘာမှမှားတာမဟုတ်ပါဘူး။ဒါပေမဲ့ nationalism မှာစိတ်ပိုင်းတစ်ခုရှိပါတယ်။ patriotism ကိုယ်မျိုးကိုချစ်တဲ့မျိုးချစ်စိတ်ဟာအပြုသဘောဆောင်ပါတယ်။ကိုယ်လူမျိုးကိုယ်တိုင်းပြည်ကိုဝေဖန်စရာရှိတာကိုဝေဖန်မယ်ဒါပေမဲ့ချစ်တယ်ဒါကအပေါင်းလက္ခဏာဆောင်တဲ့မျိုးချစ်စိတ်ဓာတ်ပါနောက်တစ်ပိုင်းကတော့ဂျင်ဂိုအီဇင်လို့ခေါ်တဲ့တယူသံမျိုးချစ်ဝါဒဖြစ်ပါတယ်ကို့ဆိုရကို့လူမျိုးရေးအတိုင်းဝိုင်းဆိုတိုင်းမစင်စားမစင်ကျင်မဲနဲ့ဇွတ်မိတ်ထောက်ခံတဲ့စိတ်ဓာတ်ဖြစ်ပါတယ်ဒါကတော့တိတ်ပြီးတော့အနိုင်ကြီးပါတယ်ဒီလိုပါပဲ ethno nationalism လို့ခေါ်တဲ့လူမျိုးစုအခြေပြုအမျိုးသားရေးဝါဒဆိုတာရှိပါသေးတယ်အရှိန်မှာပြောခဲ့တဲ့ဟာတွေနဲ့ကွဲလဲပါတယ်လူမျိုးနွယ်ကိုအခြေခံပြီးတော့ငါတို့လူမျိုးသူတို့လူမျိုးဆိုပြီးတော့ခွဲကြပါတယ်ဒါဟာမွတ်စလင်တွေကဂျူးတွေဒါမှမဟုတ်ကက်သလစ်တွေကိုမုန်းတီးတာမျိုးလိုဘာသာရေးကိုအခြေခံမဲဒါမှမဟုတ်လူမျိုးစုရေးကိုအခြေခံမဲဆက်သဖြင့်မျိုးမျိုးရှိနိုင်ပါတယ်နိုင်ငံလိုက်လည်းဖြစ်နိုင်တယ်လူမျိုးစုလိုက်လည်းဖြစ်နိုင်ပါတယ
်ဒါပေမဲ့တချို့ nation state တို့ခေါ်တဲ့အမျိုးသားနိုင်ငံတွေရဲ့အမျိုးသားစိတ်ကြကြတော့လူမျိုးရေးကိုအခြေခံပြီးဖြစ်လာတာပဲမဟုတ်လားခင်ဗျာ
No because it depends upon the country it's very very different
မဟုတ်ပါဘူးနိုင်ငံတစ်ခုချင်းလိုက်ကွဲလဲပါတယ်တိတ်ပြီးတော့ကိုကွဲလဲပါတယ်မြန်မာနိုင်ငံမှာတော့ဒါဟာတိတ်ကိုထူးခြားနေပါတယ်မြန်မာဘာမာဆိုတာကတကဘာလုံးအတိမတ်ဖြူထားတဲ့နိုင်ငံတစ်ခု state ဖြစ်ပါတယ်အငင်းပွားစရာမရှိပါဘူးဒါပေမဲ့ nation လူမျိုးတစ်မျိုးလားဆိုတာကမေးစရာရှိနေပါတယ်လူမျိုး nation ဆိုတာဟာပထဝီနယ်နိမိတ်တစ်ခုတွင်အားလုံးကတူညီမှုရှိတယ်ဆိုတဲ့အယူဆတစ်ခုရှိကြသူတွေကိုစုစည်းထားတဲ့သဘောပါအမေရိကန်မှာဆိုရင်စစ်စစ်ဆက်ဆက်မမင်းရင်တော့အမေရိကန်လိုပဲပြောကြမှာပါပဲ။နောက်ကြောင်းကိုစစ်စစ်ကြည့်မယ်ဆိုလို့ရှိရင်အီတလီဖြစ်ခြင်းဖြစ်မယ်၊ဂျာမန်ဖြစ်ခြင်းဖြစ်မယ်၊ကက်သလစ်ဖြစ်ခြင်းဖြစ်မယ်။ဒါပေမဲ့အမေရိကန်လူမျိုးဆိုတဲ့ပုံမှာအားလုံးကလွှမ်းခြုံပြီးတော့တစ္ဆာစောင့်သိယုံကြည်ကြပါလေ
။မြန်မာနိုင်ငံကြတော့ခင်ဗျာ
။ Myanmar does not have that overarching loyalty except when you're under threat from abroad.
မြန်မာနိုင်ငံမှာကတော့ပြည်ပချင်းချောက်မှုမရှိဘူးဆိုလို့ရှိရင်ဒီလိုလွှမ်းခြုံတစ္ဆာခံမှုမရှိပါဘူး။ပြည်ပအနေနဲ့တခုခုရှိလာပြီဆိုရင်တော့လူမျိုးစုတွေအားလုံးကမြန်မာဆိုပြီးတော့တစုတစ်ပေါင်းနဲ့ခုခံကြပါတယ်ဒါပေမဲ့တာမန်ချင်းတွေမှာတော့ငါကတော့ရှမ်းပဲငါကရခိုင်ပဲချင်းပဲဗမာပဲဆိုတာတွေကအရင်လာပါတယ်ပြီးတော့မှမြန်မာနိုင်ငံဆိုတာပါလာပါတယ်ဒါကပြဿနာပါပဲကျွန်တော်အစဉ်သဖြင့်ပြောလာရေးလာခဲ့သလိုပါပဲမြန်မာနိုင်ငံအစဉ်သဖြင့်ကြုံတွေ့နေရတဲ့အဓိကပြဿနာကလူများစုလူနည်းစုပြဿနာဖြစ်ပါတယ်
ဒါမဲ့ဒီလိုမျိုးလူမျိုးရေးကွဲလွဲမှုရှိတာဟာကမ္ဘာမှာမြန်မာနိုင်ငံတိုင်းနိုင်ငံနဲ့မဟုတ်ပါဘူးအိန္ဒိယပါဝင်တခြားနိုင်ငံတွေမှာလည်းဒီလိုလူမျိုးကွဲအများကြီးရှိနေတာပဲခင်ဗျာ
Oh yes and it's not just defined to Asia or Africa
ဟုတ်ပါတယ်အာရှနဲ့အာဖရိကမှာလည်းမကပါဘူးစပိန်နိုင်ငံမှာဆိုလို့ရှိရင်ဘတ်စ်တွေဘာစီလိုနာတွေဘယ်လ်ဂျီယံမှာလည်းအုပ်စုကွဲနှစ်ခုရှိနေတာပါပဲတကမ္ဘာလုံးအနှံ့ပြားရှိနေတာပါဒါပေမဲ့မြန်မာပြည်မှာကလွတ်လပ်ရေးရပြီးကလေးကပုံကံမှုတွေရှိလာခဲ့တဲ့ကိစ္စပါ
မြန်မာပြည်မှာဒီလိုကွဲလွဲမှုတွေကိုတစုတစီရဲ့ပြည်ညညွတ်ဖြစ်လာအောင်မလုပ်နိုင်တဲ့အကြောင်းရင်းတွေလည်းပြောပါအောင်ခင်ဗျာ
Right that's a good question I mean that's what people are trying to do and
but ဒါကမေကွန်းကောင်းတစ်ခုပါဒီလိုဖြစ်အောင်ပဲလူတွေကစ조사နေကြတာပါဒါပေမဲ့အခုထိမအောင်မြင်သေးပါဘူးမအောင်မြင်ရတဲ့အကြောင်းချက်တွေကတော့အများကြီးရှိပါတယ်လူမျိုးစုတစုရဲ့အမျိုးသားရေးစိတ်ဓာတ် nationalism ဒါမှမဟုတ် ethno nationalism အဲ့ဒီအတွက်တမိုင်းကိုပြန်ကြည့်တဲ့နေရာမှာသူများလူမျိုးစုတွေရှုတော့သူများလူမျိုးစုတမိုင်းကိုမကြည့်ပဲနဲ့ကိုယ့်အုပ်စုကိုယ့်လူမျိုးတမိုင်းကိုပဲအစမတန်အလေးနဲ့မထားသင့်ကြပါဘူးသူများတမိုင်းကို short တွက်ကြတာမလုပ်သင့်ပါဘူးအမေရိကန်ပြည်ထောင်စုကဒီလိုပဲစ조사ပြီးတော့လှုပ်ဆောင်ခဲ့တာပါအမေရိကန်ပြည်တွင်းစစ်ဖွဲ့စည်းပုံရေးဆွဲခဲ့တဲ့ဖြစ်စဉ်စတာတွေကိုအသေးစိတ်လေ့လာကြည့်မယ်ဆိုလို့ရှိရင်အငင်းခုံတွေအခြေတင်စကားအနိုင်လူမှုတွေအတိုက်အခိုက်တွေလုတ်ခဲ့ပြီးမှအောင်မြင်ခဲ့တာပါသဘောတူညီမှုတစ်ခုရလာအောင်ခက်ခက်ခဲခဲညှိနှိုင်းခဲ့ရတဲ့ဖြစ်စဉ်ပါ။ကံကောင်းတာကတော့အမေရိကမှာမ
မြေတွေတိတ်ပြီးတော့ကြဲကြဲပြန့်ပြန့်ရှိနေတော့ဝင်လာမဲ့သူတွေပြောင်းရွှေ့နေထိုင်တဲ့သူတွေအတွက်နေရာတွေကအများကြီးရှိပါတယ်ပြောင်းရွှေ့နေထိုင်နိုင်ကြပါတယ်ကျန်တချို့နိုင်ငံတွေကတော့ဒီလောက်ကံမကောင်းကြပါဘူးလူကြီးတွေကလည်းတိတ်ပြီးတော့များပြားလာပါတယ်ဒီနေရာမှာကျွန်တော်စဉ်းစားမိရတစ်ခုရှိပါသေးတယ်တိုင်းပြည်တစ်ခုဖြစ်ဖို့မတူကွဲပြားတဲ့လူတွေပေါင်းစည်းမိလာတဲ့အကြောင်းရင်း mode of integration ကိုပါပြင်မြန်မာနိုင်ငံမှာလူမျိုးစုငယ်တွေကိုဟိုရုံးကပမာအင်အားကြီးတဲ့ပမာပြင်တွေကအင်အားနဲ့စိမ့်ပိုက်ခဲ့တဲ့ပုံစံမျိုးရှိပါတယ်။ဥပမာမွန်တို့ရဲ့ခိုင်လို့စတဲ့ခင်ပေါ့။ဒါပေမဲ့တချို့နိုင်ငံတွေဟိုအိန္ဒိယလိုနိုင်ငံမျိုးကြတော့လေသူတို့အချင်းချင်းအနိုင်ကျင့်ပြီးစင်ကြတာမဟုတ်ဘဲနဲ့ဗြိတိသျှတွေကအလုံးကိုပေါင်းစည်းပေးခဲ့တယ်။အဲဒါကြောင့်
ဒီလိုပေါင်းစည်းလာတဲ့ပုံစံကိုယ်လွယ်မှုကတော့ဘလောက်အရေးပါတယ်ထင်ပါလဲခင်ဗျာဒါဝါထက်ပြသင့်တာဒါဇင်ပေါ်တန့်အဘ်ဆလူးတလီအမ်ဒီဗန်နောအဝဲဆမ်အော့ဖ်အဝါ်ခိုင်ဘူဒစ်ဝါန့တူဆဲလီဘရိတ်ဒီအနီဗာဆရီ ဟုတ်ကဲ့ဒါမှမဟုတ်တိတ်ပြီးတော့ရေးကြည့်တဲ့ချက်ပါအခုထိတောင်မှဗုဒ္ဓဘာသာရဲ့ခိုင်တချို့သူတို့မင်းနိုင်ငံကြဆုံးရတာကိုအခမ်းအနားလုပ်တဲ့ကိစ္စ
ကျွန်တော်မျိုးစုတွေထူးထူးဆန်တဲ့ပင်နဲ့ရေးသားပြီးတော့မှတ်တမ်းတင်မှုမရှိခဲ့တဲ့လူမျိုးစုတွေအနေနဲ့စာပေတီထွင်းတမိုင်းပြန်ရေးလောက်ကြပါတယ်သူတို့မျိုးသားရေးဆန္ဒအတိုင်းလှုပ်လာကြတာဖြစ်ပါတယ်ဒါဟာနိုင်ငံတိုင်းလိုလိုမှာတစုံတစ်ခုသောတိုင်းတာထိလုပ်နေကြတဲ့ကိစ္စပါဒါပေမဲ့ပညာရနေစနစ်ထက်ကျော်လွန်လာလို့ရှိရင်တော့မကောင်းတော့ပါဘူး
You love your country, but you recognize your country makes mistakes. ကျောင်းသင်ခန်းစာထဲမှာငငယ်တော့ကတင်ခဲ့တာတွေကိုအသက်ကြီးလာလို့ရှိရင်အမှန်အမှားပြန်ပြီးတော့တုံ့တက်နိုင်ပါတယ်တကယ်တော့ပညာရေးဆိုတာလေအမှန်အမှန်ကိုကိုယ့်ဟာကိုယ်တုံ့တက်နိုင်တဲ့လွတ်လပ်ခွင့်ရှိရမှာပါနိုင်ငံတော်တော်များများမှာဒီလိုမလုပ်နိုင်ကြပါဘူးမြန်မာနိုင်ငံမှာတော့တိုင်းသားဘာသာစကားတွေသင်ကြားခွင့်ရလာပြီလို့ပြောကြပါတယ်ဒါဟာတိုးတက်မှုတစ်ရပ်ပါနောက်တစ်ခုမြန်မာနိုင်ငံပို
ဒီနေ့ပြောရင်မြန်မာဗုဒ္ဓဘာသာစသဖြင့်ဒါကိုဦးစားပေးလာရဲဆိုတော့မြန်မာဆိုရင်ဗုဒ္ဓဘာသာဖြစ်ရမယ်ဆိုတဲ့သဘောထားမျိုးဆိုထားရလို့ပြောနိုင်ကြလားအဲ့ဒီကြောင့်ဘယ်လိုပြန်ပြောင်းသုံးသပ်မိပါလဲခင်ဗျာ
The young man's Buddhist association was a clear anti-colonial
Buddha Bada Kleana Yua Tenha Koloni Seneku Shin Shin Lin Lin Sanjine Tema Atutini Buddha Bada Mima Tetan Lwari Ye Tentku Pibare Nengen Ye Ya Imtan Tiyao Panamu Shibare Mima Nengen Lula Ye Jowa Mudwe Nyoza Ye Sita Gu No Swa Nange Bare Akuki Mabata Garo Amontia Pawin Patani Relu Jano Temare Droga Muslingu Sanjine Bare YMBA Runga Kriyan Nigu Mungja Bu Mpyoge Bawu
Not who had a xenophobia look for it, Nanganyada would talk their say chipper. Do not the Lorong Aho, see Yoba Pinas in the Aujir, Saudo Pamivare, the paranoid to nationalism in Burma, Sweden. Chow their say chow, Mudae Sigu, Pimitan and Chilang, Kisawai, Thread the Bomu Yitawa, Belu, Tunga Luvale.
There's a fear in many people in part of Burma that Buddhism and the country will be destroyed by foreign influence.
Nabiga Lumyazuha, Pota Badane, Yamanangaha. Piba Lomo Mu to the Fin Islam Lomo Muja, Pabio Tonai Nelu, so in Yavari.
Tatakalakna, Pabio Tonai is at the Gavalakna.
The Gamobau Edilo Soyin Kanzamu, the Gashini Sura, to not the Wopabari. They met Letuima, Mavari.
Now, I know that in the case of the Rohingya, they have more children, so eventually they will have take over the country. I mean, I understand that, and they do have more children, but.
အဲ့တော့ဆက်ပြီးတော့ပြောချင်တာကရိုဟင်ညာတွေကကလေးတွေပုံများတယ်ဆိုတာကျွန်တော်သိပါတယ်ဆိုတော့တဖြည်းဖြည်းနဲ့သူတို့ကတိုင်းပြည်ကိုလွှမ်းမိုးသွားနိုင်ပါတယ်ဒါကိုကျွန်တော်သဘောပေါက်ပါတယ်ဒါပေမဲ့သူတို့ကဆင်းရဲနှွမ်းပါတော့လူမှုဘဝဖူလုံရေးအတွက်ကလေးပို့ပြီးတော့မွေးဖို့လိုပါတယ်တနည်းပြောရရင်နိုင်ငံတော်ကဘာမှမထောက်ပံ့တော့သာသမီတွေကိုအားကိုးရပါတယ်အနောက်နိုင်ငံတချို့နဲ့တေးဂျပန် င်းတော့ဒီလိုမျိုးဖြစ်ခဲ့ကြပါတယ
်ဒါပေမဲ့မွတ်စလင်မိသားစုတွေအဖို့ကစားစဲချတာသာသမီအရေးအတွက်ကန့်သက်တာကိုသူတို့ဘာသာရေးကခွင့်မပြုဘူးမဟုတ်လားဆရာကြီ
း No right I mean Catholicism forbids family planning but now that's a changing even in the Philippines
Roman Catholic မှာလည်းစားစဲချတာကိုတားမြစ်ပါတယ်ဒါပေမဲ့အခုပြောင်းလဲတော့ပါပြီကက်သလစ်လူကြီးရဲ့80 90ရာခိုင်နှုန်းရှိတဲ့ဖိလစ်ပိုင်နိုင်ငံမှာတော့အခုပြောင်းလဲနေပါပြီဆိုတော့ရခိုင်မှာရိုဟင်ဂျာဥယျာဉ်များနေတဲ့ကိစ္စမှာလည်းလူနေမှုအဆင့်မြင့်မားရေးဇက်တိုက်အထောက်လာမယ်ဆိုရင်သူတို့လူဦးရေကြီးထွားမှုနှေးကွေးသွားလိမ့်မယ်လို့ထင်ပါတယ်ဒါကအချိန်ယူရမှာပါခက်တာကနိုင်ငံရေးသမားတွေဆိုတာလဲရေတိုးကိုသာကြည့်နိုင်ကြတာပါရေတိုးအရေးပေါ်ကိစ္စဆိုတာကိုလက်ခံနိုင်ပါတယ်ဒါပေမဲ့ရေရှည်အကျိုးကိုကြည့်ရမယ်ဆိုတာစိတ်ထဲမှာဆွဲထားရပါလိမ့်မယ်
ဆိုရချင်အခါဒါကတော့ပမဟာဒေးဗစ်ဆိုင်မန်နဲ့ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်ကအမျိုးသားရေးဆရာအကြောင်းကိုဆွေးနွေးမယ်လို့ပြောကြတဲ့ဆရာကြီးကဒါဟာသိသတိထားပြောမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ပြန်ပြောခဲ့ပါတယ်အင်မတန်အကဲဆက်တဲ့ပြဿနာကိုပညာရှင်တူအနေနဲ့သူ့အမည်သူ့ရှင်ကပြောပေါ်ခြင်းလာဖြစ်ပါတယ်ဒါကြောင့်ဆိုရချင်တွေအနေနဲ့လွတ်လပ်စွာသဘောထားကွဲလွဲနိုင်ကြပါတယ်လို့ပြောကြရင်းနဲ့ပဲ Goodbye အစီအစဉ်ကိုဒီမှာတင်ဒီကုန်းချလိုက်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ဥချစံသားရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတိနေ့မနေ့ခင်မှာနားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြပေးနေပါလိမ့်ရှင
်။အင်္ဂလာဝါကျွန်တော်ရန်နိုင်ပါဒီရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ RS ဆော်ဘာများပြည်တော်စု UAE နိုင်ငံမှာကျင်းပတဲ့2019ကမ္ဘာအထူးအိုလံပစ်အားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကရွှေစိတ်တစ်ခုအပါအဝင်စုစိတ်6ခုရရှိခဲ့ပါတယ်။ Euro 2020ခြေစစ်ပွဲတွေကိုစတင်လိုက်ပြီးတော့အသင်းကြီးတွေလည်းပွဲဥဒ္ဓမာပဲအနိုင်ရခဲ့ကြပါတယ်။ American ကတင်နစ်အကျော်မော် Serena Williams ကတော့ Miami Open Tennis ပြိုင်ပွဲကနေနှုတ်ထွက်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကျင်းဆက်ပေးတော့မှာဖြစ်ပါတယ်ဗျာ2019အထူးအိုလံပစ်အားကစားပြိုင်ပွဲကိုတော့အားသောပါများပြည်တော်စု UAE နိုင်ငံမှာမတ်လ14ရက်နေ့ကနေ21ရက်နေ့ထိကျင်းပခဲ့ပါတယ်ဒီအထူးအိုလံပစ်အားကစားပြိုင်ပွဲကိုတော့ကမ္ဘာတစ်ဝှမ်းကရန်ရီဖွံ့ဖြိုးမှုနှိမ့်ချသူတွေအတွက်ရည်ရွယ်ပြီးတော့ကျင်းပခဲ့တာဖြစ်ပြီးကမ္ဘာနိုင်ငံ190ကအားကစားသမားပေါင်း 8,500 လောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ဒီအားကစားပြိုင်ပွဲကိုမြန်မာနိုင်ငံကအားကစားသမား9ယောက်ဝင်ရောက်ရှင်ပြိုင်ပြီးတော့ပြီးခုံပြစ်ကြောက်တိုးပြစ်ဘောလင်းစတဲ့ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတာပါမီတာတရာလမ်းလျှောက်ပြိုင်ပွဲမှာတော့မြန်မာနိုင်ငံကစုနန္ဒာဝင်းက 29.9 စက္ကန့်နဲ့ရွှေစိတ်ရယူနိုင်ခဲ့ပါတယ်ဒါပြင်မခင်လာရီကတော့မီတာတရာနဲ့မီတာ200အပြေးပြိုင်ပွဲတွေမှာငွေတစ်သိန်းနှစ်ခုရရှိခဲ့ပြီးတော့တီဟာကျော်ဆန်းကတော့25မီတာအပြေးပြိုင်ပွဲမှာငွေစိတ်တစ်ခုနဲ့မီတာ50မှာကျေးစိတ်တစ်ခုရရှိခဲ့ပြီးတော့မခိုင်စာတွေကတော့ကြောက်တိုးပြပြိုင်ပွဲမှာကျေးစိတ်တစ်ခုမြန်မာနိုင်ငံအတွက်ရယူပေးနိုင်ခဲ့ပါတယ်ခင်ဗျာယူရို2020ဥရောပဖလားဘောလုံးခြေစစ်ပွဲတွေကိုပြီးခဲ့တဲ့ခြားသောဘီးနေကပဲစတင်လိုက်ပါပြီ။ဘယ်ဥဒ္ဓမာရောနံပါတ်ကြီးအသင်းတွေအတော်များများနိုင်ရခဲ့ကြပါတယ်။ခြားသောဘီးနေကပွဲတွေမှာတော့ဘယ်လ်ဂျီယံကရုရှားကို3-2နဲ့နိုင်ပြီးတော့နယ်သာလန်ကလည်းဘယ်လာရုစ်ကို4-2မရှိနဲ့နိုင်ပါတယ်။ဒါပေမဲ့စကော့တလန်ကတော့ကဇက်စတန်ကိုအဝေးကွက်မှာသွားကစားပြီးတော့မမျှော်လင့်မဲနဲ့3-2မရှိနဲ့ရှုံးသွားခဲ့ပါတယ်။တောက်ကြနေကကစားတဲ့ပွဲစဉ်တွေမှာတော့အင်္ဂလန်ကချက်နဲ့ဝမ်ဘလီခွင်းမှာကစားခဲ့ကြပြီးတော့အင်္ဂလန်နဲ့ခြေစွမ်းပြပြီးတော့5-2မရှိနဲ့အပြတ်သတ်နိုင်ရခဲ့ပါတယ်။အင်္ဂလန်တို့ဂိုးတွေကိုတော့မက်ဆီဒီတိုက်စမူစတာလင်က3-0ဟယ်ရီကိန်းကတကူသွင်းခဲ့ပြီးတော့ချိတ်နောက်တန်းလူတူကလည်း6-0ကိုတကူသွင်းပါတယ်။ပြင်သစ်ကလည်းမော်ဒိုဗာကို4-2နဲ့နိုင်ပါတယ်။ပြင်သစ်တို့ဂိုးတွေကိုတော့ဂရီးစမန်ဗရန်ဂျရူးနဲ့ဘာပေတို့ကသွင်းပေးခဲ့တာပါ။ရိုနောဒိုရဲ့ပေါ်တူဂီအသင်းကတော့အင်္ဂလန်မှာယူကရိန်းနဲ့ကစားခဲ့ပေမဲ့ဂိုးမရှိသေးကြတော့ခဲ့ပါတယ်ခင်ဗျာ။ဆိုတဲ့နေ့ကပွဲစဉ်တွေမှာတော့နံပါတ်ကြီးစပိန်ကနော်ဝေးကိုအင်္ဂလန်မှာခက်ခဲတဲ့ကစားပြီးတော့ရာမော့စ်ရဲ့ဖန်ဒီနဲ့9-2နဲ့ကပ်ပြီးတော့နိုင်သွားပါတယ်။အီတလီနဲ့ဖင်လန်ပွဲမှာလည်းအီတလီက9-2မရှိနဲ့နိုင်သွားပြီးဆွီဒင်ကလည်းရူမေးနီးယားကို9-2နဲ့နိုင်သွားခဲ့ပါတယ်ဗျာ။တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့နယ်သာလန်နဲ့ဂျာမနီတို့ကစားခဲ့ကြပြီးတော့ဂျာမနီကအမိနစ်90မှာသွင်းတဲ့ဂိုးနဲ့နိုင်ရသွားပါတယ်။ဒီဘက်မှာနယ်သာလန်ကအင်ရှင်ဖြစ်ပေမဲ့ဂျာမနီအသင်းကဇာနီးနဲ့ဂနာဘီတို့ကပထမပိုင်းမှာဂိုးတွေသွင်းခဲ့လို့ဂျာမနီအသင်းက9-2နဲ့ဥဆောင်နေခဲ့တာပါ။ဒါပေမဲ့ဒုတိယပိုင်းပြန်ဆော်ပြီးတိတ်မကြခင်မှာပဲနယ်သာလန်ကဒူလစ်နဲ့ဒီပိုက်တို့ကပြန်သွင်းလို့ငကိုစီစီပြန်ဖြစ်ခဲ့ပါတယ်။အဲဒီနောက်နယ်သာလန်အသင်းကအင်ကွင်းမှာအနိုင်ရဖို့အတွက်ဖိကစားခဲ့ပြီးမြင့်မိနစ်90မှာတော့ဂျာမနီအလဲတန်းကရှိုးကတတိယဂိုးသွင်းသွားလို့နောက်ဆုံးမှာဂျာမနီအသင်းက3-2နဲ့နိုင်သွားခဲ့ပါတယ်ဗျာ။ယူရိုချေစပွဲနဲ့အတူဒီဘက်မှာတခြားနိုင်ငံကခြေစမ်းပွဲတွေလည်းကစားခဲ့ကြပါတယ်။ တောင်အမေရိကဘက်မှာတော့ဘရာဇီးလ်နဲ့ပနမားတို့ကစားခဲ့ကြပြီးတော့တကူစီတီကျသွားပါတယ်။အာဂျင်တီးနားအင်းကလည်းအီကွေဒေါနဲ့ကစားခဲ့ပါတယ်။ဒီပွဲမှာအာဂျင်တီးနားအင်းကကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီပြန်ပါလာခဲ့ပြီးတော့ဒါဟာ2018ကမ္ဘာဖလားနောက်ပိုင်းမက်ဆီဟာအာဂျင်တီးနားအတင်းအတွက်ပထမဆုံးပြန်ပြီးတော့ကစားလာတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီပွဲမှာအီကွေဒေါကအာဂျင်တီးနားကို3-2နဲ့နိုင်သွားခဲ့တာကြောင့်မက်ဆီအတွက်တော့ကမ္ဘာဖလားနောက်ပိုင်းအာဂျင်တီးနားအတွက်ပထမဆုံးပြန်ကစားတဲ့ပွဲမှာစုံဝင်နဲ့တိုးပြီးတော့စိတ်ပျက်စရာရလည်းဖြစ်ခဲ့ပါတယ်။ဆိုတော့မက်ဆီနဲ့အာဂျင်တီးနားအသင်းတို့ရဲ့အနာဂတ်အလားလာဟာလဲဘလောက်ထိဆက်ရှိအောင်လဲဆိုတာကစိတ်ဝင်စားစရာကောင်းတယ်လို့ပဲပြောရမှာဖြစ်ပါတယ်ဗျာ။ပေါ်တူဂီနဲ့ဂျူဗန်တက်စ်တိုက်စင်မှုခရစ်စတီယာနိုရိုနယ်ဒိုကိုတော့ UEFA ဥရောပဘောလုံးဖွဲ့ချုပ်ကအရေးယူလိုက်ပါတယ်။အက်လက်တီကိုမက်ဒရစ်နဲ့ကစားတဲ့ဥရောပချန်ပီယံလိဂ်ဒုတိယအဆင့်ရှုံးထွက်ဒုတိယကျော်ပွဲစဉ်မှာအက်လက်တီကိုကိုအနိုင်ရပြီးအောင်ပွဲခန္ဓာကစီးမင်းစည်းကမ်းကိုချိုးဖောက်တဲ့အတွက်အပြစ်ရှိတယ်ဆိုပြီးတော့ UEFA ဥရောပဘောလုံးဖွဲ့ချုပ်ကအရေးယူလိုက်တာပါ။ဒါကြောင့်ရိုနောဒိုအနေနဲ့ယူရို18,900ပေးဆောင်ရမှာဖြစ်ပါတယ်။မက်ဒရစ်မှာကစားတဲ့ပထမအကြော်တုံးကတော့အက်တလက်တီကိုနီးပြဒီအေဂိုစီမီယိုနီကသူတို့ဒုတိယဂိုးသွင်းပြီးရအောင်မှာမဖွဲမရပုံစံလုပ်ပြီးအောင်ပွဲခံတဲ့အတွက်ဥရောပဘောလုံးဖွဲ့ချုပ်ကသူ့ကိုလည်းယူရို18,000ငွေရိုက်ခဲ့တာပါ။ဒါကိုတုံ့ပြန်တဲ့အနေနဲ့ရိုနောဒိုကဒုတိယကျော်မှာသူတို့နိုင်တဲ့ချိန်မှာအဲ့လိုအလားတန်တူတဲ့ပုံစံမျိုးလုပ်ပြီးတော့ပြန်ပြီးတော့တုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒါကြောင့်သူ့ကို UEFA ကအခုလိုအရေးယူခဲ့တာဖြစ်ပါတယ်ခင်ဗျာ။တင်နစ်ပြိုင်ပွဲဘက်မှာတော့အမေရိကန်ကနာမည်ကြီးဆရီနာဝီလျံဟာမိုင်အမီအိုပန်တင်နစ်ပြိုင်ပွဲကနေနှုတ်ထွက်လာပြီဖြစ်ပါတယ်။သူမရဲ့ဘယ်ဘက်ဒူးတန်ရာကြောင့်နှုတ်ထွက်လိုက်တာဖြစ်တယ်လို့ပြိုင်ပွဲတာဝန်ရှိသူတွေကမတ်လ23ရက်နေ့ကပြောပါတယ်။ဆရီနာကလည်းဘယ်ဘက်ဒူးတန်ရာကြောင့်အခုလိုပြိုင်ပွဲကနေနှုတ်ထွက်လာရတဲ့အတွက်သူ့အနေနဲ့စိတ်ပျက်မိကြောင်းနဲ့ရှင်းနစ်ပြိုင်ပွဲကိုတော့ပြန်ကစားနိုင်ဖို့မျှော်လင့်တယ်ဆိုပြီးတော့ပြောပါတယ်။ဆရီနာအတွက်တော့တန်ရာကြောင့်ဆက်မကစားနိုင်ဘဲပြိုင်ပွဲကနေထွက်လိုက်ရတာဟာအခုဆိုရင်နှစ်ပွဲသက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒီကဲသတင်းဘက်ကကျင်းပခဲ့တဲ့ Indian Wells Open Tennis ပြိုင်ပွဲမှာလည်းဒဏ်ရာကြောင့်ဆက်မကစားနိုင်ပဲနဲ့ပြိုင်ပွဲကနေထွက်ခဲ့ရတာပါ။ Serena Williams ဟာ Miami Open Tennis ပြိုင်ပွဲကို၈ချိန်အနိုင်ရပြီးချန်ပီယံဖြစ်သွားတယ်ဆိုတာပြောကြရတဲ့ပဲ။ဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းပတ်စဉ်အားကစားသတင်းလွှာကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။ VOA အမေရိကန်တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
မက်ဒရစ်မြို့တော်ကမြောက်ကိုရတန်ရုံကိုပြီးခဲ့လာတဲ့ဝင်ရောက်စီးနင်းပြီးချက်လက်တွေရယူခဲ့ပြီးတဲ့နောက်အမေရိကန်ပြည်သူစုံစမ်းစစ်ဆေးဗျူကို FBI ကိုပြေးပို့ဖို့ကြိုးစားခဲ့သူတွေဖြစ်လူ10ဦးကိုပြန်လည်လွှတ်ပြောင်းပေးဖို့စပိန်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကစီးနင်းမှုနောက်ပိုင်းတန်ရက်ရှိသူ10ဦးစလုံးဟာအမေရိကန်ကိုထွက်ပြေးသွားပြီလို့ယုံကြည်ရတဲ့အကြောင်းလဲစပိန်တရားစီရင်ရေးကပြောပါတယ်။ FBI ကတော့တဖွဲ့ချက်ပြောဆိုချက်တွေနဲ့ပတ်သက်လို့အတည်ပြုထားတာမျိုးမရှိသူညှင်းဆန်တာမျိုးလည်းမရှိသေးပါဘူး။အမေရိကန်သမ္မတဟောင်းဘရက်ဥပမာလက်ထက်မှာပြဋ္ဌာန်းထားခဲ့တဲ့ကုန်ကျစရိတ်သက်သာတဲ့ကျန်းမာရေးဆောက်ရှောက်မှုဥပဒေတစ်ခုလုံးကိုသမ္မတဒေါ်နယ်ထရန့်အစိုးရကပယ်ဖျက်နိုင်မှုချိုးဖောက်နေပြီးဒီမိုကရက်တစ်ဘက်ကလည်း2010ပြည်နှစ်ကလေးကရှိလာခဲ့တဲ့ဥပဒေကိုပုံမခိုင်မအောင်ချိုးဖောက်လာနေတာကြောင့်အမေရိကန်နိုင်ငံရဲ့လောကမှာအများအယုံဆက်စရာကိစ္စတစ်ခုလည်းဖြစ်လာနေပါတယ်။မရှိဥပဒေကြီးကကျန်းမာရေးအာမခံမရှိသူတွေကိုဒဏ်ရာရဖွဲ့စည်းပုံအခြေခံဥပဒေပါအခွင့်အရေးကိုချိုးဖောက်ရောက်တဲ့အကြောင်းပြည်သူတရားရုံးတစ်ခုကဆုံးဖြတ်ခဲ့တာကိုလည်းအမေရိကန်တရားရေးဌာနကတင်းလာနေတုန်းကပဲထောက်ခံမှုပေးထားခဲ့တာပါ။ဒါမှမဟုတ်ဆွေးရတော့ဥပဒေတစ်ခုလုံးကိုပယ်ဖျက်ဖို့မဟုတ်ပဲကျုပ်စစ်ပိုင်းတွေကိုဖျက်ဖို့ဆိုပြီးအစိုးရမှပြောဆိုထားတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံကဂျူရူပြက်မစ်ဆိုင်းဒုံးတစ်စင်းကိုအကာသတဲ့မှာအောင်မြင်စမ်းသပ်ပြစ်ချနိုင်ခဲ့တဲ့အတွက်ဒါဟာအကာသဆိုင်ရာအစီအစဉ်တွေမှာအောင်မြင်မှုရည်ရွယ်ဖြစ်တဲ့အကြောင်းအိန္ဒိယဆိုတာတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ကမ္ဘာလေတုရဲ့အပေါ်ဘက်ကီလိုမီတာ300လောက်အကွာကမ္ဘာဖက်လမ်းကြောင်းတွေကဂျူရူပြက်စင်းကိုသိပ္ပံပညာရှင်တွေဖြစ်စည်းနိုင်ခဲ့တာဖြစ်တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီနေ့ပဲပြောဆိုခဲ့တာဖြစ်ပါတယ်
။ဗုဒ္ဓဦးနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုက်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဇူဘီယာ LTF ဖြစ်ပါလိမ့်ရှင်။မနက်ဖြန်ကြာသပတေး1မိနစ်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 18 19 25ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Welcome.